သာမဏေတို့နှင့်2543ခု
သာသာတက္ကရေ1562ခုနှင့်တရင်ကျော်လာဇန်၄ရက်နေ့ညတွင်ဘဂုတန်ဘဂုမျိုးရှင်သာလျောင်းကောင်းရင်တို့ကြောင့်တိုင်း၌၄ကြိမ်မြောက်ရှင်ပါအပ်တော်ကျေကျေတော်ရှင်တောင်းသောဓမ္မဒုဒ္ဒဆရာတော်ဘုရားကြီး၏ဥပနိဗ္ဗာန်တညွန်ကြပြတာအဘိဓမ္မနုပဒနာတတိပဒံ၆ရက်သက္ကံတရားအလုတ်ပေးပွဲ၌ဟောကြားအပ်တော်ဝိပဒနာဆိုတာဘာလဲအလုတ်ပေးတရားတော်ဘာတရားတော်တယ်လဲမိမိတို့ဒီကနေ့ညကစပြီးတော့ဝိပဒနာရှုပွားအထောက်ကြမှာဖြစ်တဲ့အတွက်ကိုရှုမဲ့ဝိပဒနာဆိုတာဘာလဲလို့သိပြီးမှရှုနိုင်ပွားနိုင်အောင်လို့အလုတ်ပေးတရားကိုဦးစားပေးပြီးဒီကနေ့ညဟောကြားနာကြရအောင်အဲ့တော့ဒီတရားစကားကိုဦးဇင်းတို့စတဲ့ဟောဖြစ်တယ်ဆိုတာကရန်ကုန်မြို့ကရွှေဥမင်တော်ရဆရာတော်ဘုရားကြီးရဲ့ဩဝါဒကိုခံယူပြီးတော့အခုခေါင်းရင်းတော်ကြောင်းတိုက်ဆရာတော်ကဦးစည်းဦးဆောင်ပြုပြီးတော့ဒီတရားစကားပွဲကြီးဖြစ်မြောက်အောင်လေးချိန်မြောက်အထိတည်တံ့ခိုင်မြဲသာအောင်ရှင်းဆက်လက်လုံးနိုင်အောင်ဆိုပြီးတော့ဒါကျင်းပတာဖြစ်တဲ့အတွက်ဒုစရာတော်များကိုလည်းဥထိတ်ထားပြီးတော့ဒီတရားသခန်းပွဲနဲ့ပတ်သက်ပြီးတော့ဖွန်ရက်ပတ်လုံးလာရောက်ပြီးလူနာမြေမာတတဝအနန္တမှန်သမျှတို့တရားနာကြဖို့သာဓုအနုမောဒနာခေါ်ယူကြဖို့တရားနာဖိတ်ကြရအောင်အာလုံးသောတရားချစ်ခင်စေကောင်းဝင်ကြကုန်သောယောဂီတော်စင်အပေါင်းတို့လက်အုပ်ချီမိုးပြီးတော့အာယုံပြုထားကြပါသာသနာမမကသဗ္ဗေသူနံဒုအတိတုံလပံဗျာတိတဒုက္ခဝန္တုမောဒံတုသဟညာတိပိသာသနာမမကသဗ္ဗေသူနံဒုအတိတုံလပံဗျာတိတဒုက္ခဝန္တုမောဒံတုသဟညာတိပိဘွန်တသကုရိတာကံသုဏတံခွဲကြရန်ကိုဧကံသုလာဥဒရောစဉ်ပရိတ္တများတို့သဗ္ဗေဗုဒ္ဓဥပါဒခဏဆုံးတိုက်ခါကောင်းကြကြုံလုံးစုံကုန်သောသာသနာမမကဓမ္မအဓမ္မနတနာတွင်အဓမ္မဖြင့်ဓမ္မရှိ၍အနိကုတာများစွာမြော်ကိုဉာဏ်နှုတ်နှင့်သက်ဆုံးမဲ့จิตခင်သက်ဝင်လိုက်စာသာသနာဘက်တော်သားဖြစ်ကြကုန်သောဘုရားများစွာကဗာများစွာတန်ត្រာဆက်ဆက်ကမိဘဆရာသမားဆွေမျိုးညီမိတ်ဆွေညီကိုမောင်နှမတပည့်တပန်းတက္ကရကမတော်စား၍ဓမ္မလုံးဘုရားပြောင်းသွားကြကုန်သောပုဂ္ဂိုလ်များနှင့်တကွာရန်ရှင်သူနတ်သူမြတ်မာပေါင်းများစွာတို့သည်အတိတုံလပံသာသနာပါကသမယတွင်တမ္ပါဒပင်ကြာနာခြင်းလဲအမှန်ပင်ခဲ၍လွန်ကဲကြတိအံဩဘွယ်အတိပိသည်ဓမ္မောဒရဆိုတဲ့အမြတ်ရည်စဉ်တရားတော်မြတ်ကြီးကိုသူနန္ဒုသူပမငါသွားမြို့တပါကိုမမင်ပွင်တရားကိုသခင်တွင်ယုံမမနင်တကယ်သုံးကြမြို့ကိုဆုံးမလျက်ယုံဒကြွနာသတ္တသရဏနှပြကြီးများလေးဝတိပတိလက်စီကြီးပြီတတိမကွာနာယူကျင့်သုံးလိုက်ကြပါကုန်သောဒေသနာမမကဓမ္မအဓမ္မနတနာတွင်အဓမ္မဖြင့်ဓမ္မကြည့်၍အနိကုသာများစွာမြော်ကိုဉာဏ်တို့နှင့်သက်ဆုံးမဲ့ चित ခင်သက်ဝင်လိုက်စာဒုသဒနာဘက်တော်သားဖြစ်ကြကုန်သောဘုရားများစွာကဗာများစွာတန္တရာဆက်ဆက်ကံမိဘဆရာသမားဆွေမျိုးမိတ်ဆွေညီကိုမောင်နှမတပည့်တပန်းတက္ကရကမတော်စား၍ဓမ္မလုံးဘုရားပြောင်းသွားကြကုန်သောပုဂ္ဂိုလ်များနှင့်တကွာရန်ရှင်သူနတ်သူမြမာပေါင်းများစွာတို့သည်ဗျာတိတပိစုံပန်တန္တရာနှပြားကြောက်ပွေပေးသွဲသွဲမှကိုဝဲစိတ်ဝဲကြီးတွင်မရောက်လွန်မြောက်ကြကုန်သည်ဝါဗျာတိတာသာယသမီးရဲ့စီးပွားရေးနှင့်နေရေးတန်းရေးကျမ်းမာရေးဖြင့်မင်းရဲ့ဆိုရင်မိတင်းရဲ့ဝေရတတ်တာဘေးရရနဲ့နာကနောင်ဝဲအပ္ပစံယေဒုက္ခပေရုမကင်းဝေးလွန်မြောက်ကြကုန်သည်ဒုက္ခကိုယောသိယောနိနောတိငိစီစိန်ကွမ်းနာပိတိသောမနတရေတဘွားဝန်းနှင့်ဘုရားတရားတော်တွေကိုတွေးစမတရားလကားကျော်တွေကိုဘေးကြလျက်အေးမြချမ်းသာကြကုန်သည်ဟွန်တုဓမ္မဝေရကတိဓမ္မစာရိဒေသနာတော်နှင့်ကံကြီးသဖြင့်တိုက်သည်စင်စေအမှန်တိုင်းဖြစ်ကြပါစေကုန်တည်းဒေသနာမမကဓမ္မအဓမ္မနတနာတွင်အဓမ္မဖြင့်ဓမ္မရှိ၍အနိကုသာများစွာမြော်ကိုဉာဏ်တို့နှင့်သက်ဆုံးမဲ့จิตခင်သက်ဝင်လိုက်စာဒုသဒနာဘက်တော်သားဖြစ်ကြကုန်သောဘုရားများစွာကဗာများစွာတန္တရာဆက်ဆက်က မိဘဆရာသမားဆွေမျိုးမိတ်ဆွေညီကိုမနမတပည့်တပန်းတက္ကရာကမတော်စား၍ဓမ္မလုံးဘဝပြောင်းသွားကြကုန်သောပုဂ္ဂိုလ်များနှင့်တကွာရရှိသူနတ်သူမြတ်မပေါင်းများစွာတို့သည်ဗာညာတိပိကံယိုတွေ့တွေ့ဘုကကိုတောင်းစုမကြွေပဲချိုးကြကြရသည်ဖြင့်တက္ကရာတကိုယေမကအပူနေဖြင့်ညမျိုးဆွေဥဒမြညီကိုမောင်နှမญาติတန်တော်ဣဒ္ဓမြလင်ဆွေမျိုးပေါက်ပေါ်တသိန်းတို့နှင့်တကွာမောရန်တူဝမ်းမြောက်တော်မူနိုင်ကြပါစေကုန်သတည်းဝမ်းမောရန်တူစင်ပြူတဲ့စိတ်နှလုံးကြောင့်ရွှင်ပြောင်းတဲ့မျက်နာဝဲဖြူဒန်တော်စိတ်သွေးတို့တပွေဝဲတက်တဲ့ရောင်တွေတည့်ရှက်ပြီးဘဲဘကဘဲသူကိုကြည်လိုက်တိုင်းရှုလိုက်တိုင်းရှုံရှုံဆိုလျင်အပူစိုးတပေါက်တစ်စက္ကမမြေမကပဲအေးမြတယံတောင်နိဗ္ဗာန်တိုင်စကံပေါင်းအောင်ဝမ်းမြောက်ကြည်နူးတော်မူနိုင်ကြပါစေကုန်တည်ဒီတရားပွဲကိုလူနတ်မြတ်မတ္တဝန္တမန္တမြတ်တို့၆ရက်ပတ်လုံးသာရောက်ပြီးတော့တရားနာကြဖို့ဓာတုနုမောဒနာခေါ်ယူကြဖို့ဖိတ်ကြားပြီးတဲ့နောက်တရားပိုင်ရှင်ဘုရားရှင်နှင့်တကောဝတရားတန်ခါယရနာတို့ကိုတန်ရှိချက်ယရနာသုံးပါးဘုရားရှိခိုးဖြင့်ရှိခိုးကြည်ညိုကြရအောင်အာလုံးသောတက္ကရာမပေါင်းသူတော်ကောင်းတို့လက်အုပ်ချီမိုးပြီးတော့အာယုံပြုကာကြည်ညိုတရားပွားများကြပါသံတရဇကဝေဒံတံတံသောဒမတ္တဩရတံမံစိန်တကံဘဝေအာတံသံဃံအပိသုမာနတံသန္တရဇကဝိဒံတံအမမတိတမမိကကတိကံဒုက္ခရောက်ဖို့ကမောင်ကမလဲ့လျက်တိဘဝပံကသန္တရဇက်ကြီးကိုဖြည့်စီပိတတ်တိဘယရဏမြတ်ကြီးကို၎င်းတန်တုတံယုံမာညဉ့်ညံပြမတံပဲသစ္ဆန်စင်ကြဲတွယ်တွယ်ပိတကတရားရဏမြတ်ကို၎င်းအတ္တတို့တရားသခင်ဘုရားရှင်ဩရတံတရားယင်းနှင့်သစဉ်စစ်သည်ဖြစ်ပေထသောဘဝေဖြစ်လျင်ပြင်းပြင်းမလွယ်တန်တော်သန္တရာနှောင်တွင်တောင်းအကျဉ်း၌အာတန်တမေခင်မင်းလိုခြင်းတွေ့တာတဏသဘောအာတာကြောကိုသံစိန်တကံစွဲလန်းလောကင်းစုတ်တင်ပြင်းအရှင်းပြတ်စေဖြတ်တော်မူပေထသောသို့မန္တန်တွင်ပညာကျေအပြည့်ဝသည်ဖြင့်အေးအေးမြမြရွှင်ပြကြည်လင်ကောင်းမြတ်သောစိတ်စဉ်သည်ရှိပေတတ်သောသံဃာပိရှင်ပါရိယမြတ်တံဃာဟုယရဏဝင်တောင်းအရှင်ကောင်းအရှင်မြတ်ပေါင်းကို၎င်းအဟံယုတ်တဏ္ဍပရမတ်ကိုသူငါမိခေါ်တပြည့်တော်သည်ဝန္ဒေဝနာမိကုံတော်တုံမွန်းပုံတော်မှန်လျက်ကြီးမွန်တော်မနာဘနာညွတ်ကျောလက်စမှု၏ရှေကိုပရောပိုင်ရှင်မယံမယံတရားပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုသမှုကျွန်ုပ်တို့သည်ဝန္ဒေဝန္ဒမမင်္ဂလာစရဏလက်ဥဇာ၌ကြည်စွာကိုယောပူဇော်မြတ်တို့လက်ဆုံးမူကရှိကိုညွတ်ကြပါကုန်၏အရှင်ဘုရားဒီကနေ့အလုပ်ပေးတရားအနေနဲ့အစအဆုံးညရှုပွားအထုပ်နည်းကိုအဓိကထားပြီးတော့ဝိပဿနာဆိုတာပါလေဆိုတဲ့အလုပ်ပေးတရားကိုဟောကြားနာကြရအောင်။ဒါတော့တရားအမှတ်တုတ်ကြီးရှေးဥစွာဦးဇင်းတို့ယောဂီတွေတရားရဖို့အကြောင်း၃မျိုးလိုက်ဆိုကြည့်ပါ။အဲ့အိမ်နေပါ။အိမ်နေပါ။သာနေပါ။သာနေပါ။စကားနေပါရပေမည်။သာနေပါရပေမည်။အဲ့အိမ်နေပါ။အိမ်နေပါ။သာနေပါ။သာနေပါ။စကားနေပါရပေမည်သာနေပါရပေမည်တိုင်နေပါသာနေပါသာနေပါစကားနေပါရပေမည်သာနေပါရပေမည်ဆိုကြည့်ပါတရားရှုကြမဲ့ဦးဇင်းတို့ယောဂီတွေအနေနဲ့တရားရဖို့အတွက်နေပါရမယ်ရှော့ချလိုက်ရမယ်တရား၃မျိုးရှိတယ်တဲ့ နံပါတ်1ကအဲ့အဲ့နံပါတ်2ကအစာနံပါတ်3ကဇကာဘယ်နှမျိုးလျှော့ချရမလဲအဲ့အဲ့အဲ့လည်းနည်းရမယ်အစာလည်းနည်းရမယ်ဇကာလည်းနည်းရမယ်တဲ့အဲ့အဲ့ကလည်းပဲတဲ့အဲ့တဲ့အဲ့နေမယ်ဆိုလို့ရှိရင်တရားရှုပွားအထုတ်မှုရော့သွားတဲ့အတွက်တရားမရနိုင်ပါဘူးအစာကလည်းပဲမိမိခန္ဓာနဲ့သင်တန်ယုံတဲ့ပို့ပြီးတော့စားနေမယ်ဆိုလို့ရှိရင်အစာလွန်တော့အစာစိတ်သင်ပြီးတော့မိမိတို့မှာအိတ်ချင်နိုင်မိမှုတွေများပြီးတော့တရားတူမရနိုင်ပါဘူးအဲဇကာကလည်းပဲတရားထိုင်ပြီးတော့ရှုပွားနေတဲ့အချိန်မှာတော့တရားရှုပါရင်ခန္ဓာကနေထားပြီးမိမိနေရာပြန်သွားတဲ့အခါမျိုးမှာဇကာကြီးပြောနေမယ်ဆိုလို့ရှိရင်ဘုရားတို့တရားဓမ္မတွေတရားသူရနိုင်ပါမလားအေးစကားပြောတာအထူးသဖြင့်ဆင်ခြင်ရမေတဲ့အခုမိမိတို့က6ရက်လာပြီးတော့တရားအထုတ်တာဆိုတော့တရားကိုပဓာနာထားရမလားစကားကိုပဓာနာထားရမလားအေးတရားကိုပဓာနာထားပြီးတော့မိမိတို့ရှုပွားအထုတ်ရမယ်ဒါတော့တရားကိုတဲ့ပဓာနာထားရှုပွားလို့စကားလည်းနဲပါမယ်ဆိုလို့ရှိရင်တဲ့အဲ့နဲပါအစာနဲပါစကားနဲပါသုံးမျိုးနဲပါတဲ့ပုဂ္ဂိုလ်ဒီဧကံမုတ်ချတရားသူတရားမြတ်ကိုရနိုင်ပါလေတဲ့ဒါဥစ္စေလို့မြတ်စွာဘုရားရှင်ကိုယ်တိုင်ဟောခဲ့တာအိန္ဒိယေသူဂௌတ္တ ద్వార တံဘောဇနိမတ်တင်ညူတံဇာကရိယလူယောဂတံဆိုပြီးတော့တရားသုံးမျိုးဒီသုံးမျိုးနဲ့ပြည့်စုံလို့ရှိရင်သောသောကမြန်မာပြန်ခဲ့တဲ့အိနေပါသံနေပါသကံနေပါသုံးမျိုးနဲ့ကိုက်ညီအောင်အားထုတ်နိုင်မယ်ဆိုရင်ဒီယောဂီပုဂ္ဂိုလ်ဒီဧကံမုတ်ချတရားတူရနိုင်တယ်တဲ့ဒါကြောင့်ဘုဇင်းတို့ယောဂီတွေအခုတရားအားထုတ်တော့မယ်ဆိုရင်ဘယ်နှမျိုးနည်းရမလဲပြန်ပြောကြည့်ပါပါလေအိနေဟုတ်ပြီကဲအဲ့ဒါလေးသိထားမှသိပြီးလို့ရှိရင်သိတဲ့အတိုင်းလည်းမလုပ်အောင်ကျင့်ရမယ်လိုက်နာရမယ်တဲ့ဒါဥစ္စေတို့တော်တော်များများစကားနေကြလို့ရှိရင်လေအဲ့ဒါဒီမှာထိုင်ခြင်းတော့တော့ကြိုးစားပန်းစားရှုတယ်ကိုယ်နေရာရောက်သွားရင်ပြောတယ်အဲ့ဒါရှုလိုက်ပြောလိုက်ရှုလိုက်ပြောလိုက်ဆိုရင်တရားရပါမှာအဲဒါကြောင့်မလို့အဲ့စကားပြောမှုကိုအထူးသဖြင့်ဆင်ခြင်ပြီးတော့တရားအထုတ်နေတယ်ဆိုရင်တဦးနဲ့တဦးမသိတဲ့ပုဂ္ဂိုလ်တွေတို့နေတဲ့တတ်နိုင်ရင်တော့ရန်သူပမာပေါ့ရန်သူပမာတူနဲ့တူစကားမပြောဘဲနဲ့နေရန်စိတ်မွေးရမယ်ပြောတာမဟုတ်ဘူးစကားမပြောဘဲနဲ့တတ်နိုင်တော့ဆင်ကျင်နေတကယ်လို့မပြောမဖြစ်တဲ့အကြောင်းရှိမယ်ဆိုရင်လည်းရှုမှတ်ပွားများရင်လည်းအနည်းငယ်တော့ပြောပါတဲ့အဲ့ဒီအင်္ဂါသုံးချက်နဲ့ပြည့်စုံမယ်ဆိုလို့ရှိရင်ဒီယောဂီပုဂ္ဂိုလ်ဒီတရားသူတရားမြတ်ကိုဧကံမုတ်ချရနိုင်ပါတယ်ကဲဒီတော့ဒီသုံးချက်နဲ့ပြည့်စုံတဲ့ယောဂီပုဂ္ဂိုလ်ရဲ့အနေနဲ့တရားရှုပွားအားထုတ်မယ်ဆိုရင်အခုရှုမှာကဓမ္မနုပဒနာတတိပဋ္ဌာန်တရားအားထုတ်မှာဒီဓမ္မနုပဒနာတတိပဋ္ဌာန်ကိုပဲဦးဇင်းတို့ဝိပဿနာရှုတယ်လို့ခေါ်တယ်ဒီတော့ဓမ္မနုပဒနာတတိပဋ္ဌာန်ဤနဲ့ဝိပဿနာရှုပွားအားထုတ်ကြမယ်ဦးဇင်းတို့ယောဂီပုဂ္ဂိုလ်ဒီဘာကိုရှုရမှာလဲဆိုလို့ရှိရင်ကဲလိုက်ဆိုကြည့်ဝိပဿနာဆိုတာခန္ဓာမှာခြင်းရာပေါ်ရာရှုရမည်ဝိပဿနာဆိုတာခန္ဓာမှာခြင်းရာပေါ်ရာရှုရမည်ဝိပဿနာဆိုတာခန္ဓာမှာသင်ရပေါ်ရရှုရမည်ဆိုကြည့်ပါကဲဝိပဿနာရှုတဲ့တရားဓမ္မတွေအနေနဲ့ဘယ်မှာရှုရမလဲဆိုရင်ခန္ဓာမှာရှုတဲ့ဘယ်မှာရှုရမှာလဲအေးခန္ဓာမှာရှုခန္ဓာမှာရှုဆိုတော့ဒီခန္ဓာကိုယ်ကြီးခြေပွားကနေဆံပြားအထိတစ်ခုလုံးကိုပဲခန္ဓာကြီးထင်ထင်ပြီးတော့ယောဂီပုဂ္ဂိုလ်ရဲ့အနေနဲ့အရှုမှားတတ်ကြတယ်ဒါတော့ခန္ဓာရှုလို့ပြောတော့အလွယ်လေးလို့နဲ့တကယ်ကြည့်လိုက်တဲ့အခါကျတော့အရှုခက်နေတတ်ကြတယ်ဒါကြောင့်မလို့ခန္ဓာမှာရှုဆိုတဲ့ဇာတ်ကိုနည်းနည်းရှင်းသွားအောင်လို့ဦးဇင်းတို့ပညာပရမတ်နှစ်ရပ်ခွဲကြည့်ကြအောင်အားလုံးလိုက်ဆိုကြည့်ပါအခောသာရှိခုံမရှိမ မသိပညာတံ
မသိပညာတံ
အခေါ်တာရှိ
အခ
ေါ်တာရှိ
ဟ
ုတ်မရှိမသိပညာတံ
မသိပညာတံ
အခေါ်တာရှိ
ဟ
ုတ်မရှိမသိပညာတံ
မသိပညာတံ
ဆိုကြည့်ပါအခေါ်တော့ရှိတယ်တကယ်အဟုတ်စစ်ကြည့်လိုက်လို့မရှိဘူးဆိုရင်အဲ့ဒီတရားကိုပညာလို့ခေါ်တယ်တဲ့အခေါ်ရှိပြီးအဟုတ်မရှိရင်ဗာတရားလဲပညာတရားဒီတော့ဥစဉ်တို့တရားဓမ္မတွေလောကမှာခေါ်နေကြတယ်ဒါယောက်ျားပဲမိန်းမပဲခေါင်းပဲကိုယ်ပဲခြေပဲလက်ပဲခါပဲဆိုပြီးတော့သတ်မှတ်ထားတဲ့လူတွေပညာထားတဲ့ခေါင်းကိုယ်ခြေလက်ယောက်ျားမိန်းမငါသူတစ်ပါးဆိုတဲ့အခေါ်အဝတ်တို့ဒီအခေါ်အနေနဲ့တော့ရှိတယ်အဟုတ်မရှိတဲ့အတွက်ဗာလဲဆိုရင်ပညာကဲဒါမြင့်ယောက်ျားဆိုတာအဟုတ်ရှိတာအခေါ်ရှိတာအခေါ်ရှိမိန်းမဆိုတာလည်းအခေါ်ရှိကောင်းဆိုတာအခေါ်ရှိကိုဆိုတာအခေါ်ရှိဒါနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ဟိုမိလိန်တမင်းနဲ့ရှင်နာကပိန်တို့ရဲ့အမေးဖြေလေးတခုမိလိန်တမင်းနဲ့ရှင်နာကပိန်ဆိုတာကတောင်းတဲ့သူအပြန်အလှန်မေးခွန်းတွေထုတ်ပြီးတော့မိလိန်တမင်းမေးသလောက်ကိုရှင်နာကပိန်ကဖြေလဲအောင်လို့ဖြေရှင်းပေးတယ်ရဟန်းတော်အဲ့ဒီတော့မိလိန်တမင်းကရှင်နာကပိန်ကိုဗာမေးလဲဆိုတော့အရှင်ဘုရားနာကပိန်နဲ့အရှင်နာကပိန်ဆိုတာရှိပါသလားအရှိတဘောတကကြီးအရှင်နာကပိန်ဆိုတာရှိတယ်ဆိုရင်တပည့်တော်ကပြောစမ်းမှာအရှင်နာကပိန်ဆိုတာဘယ်ဟာလဲကောင်းကိုရှင်နာကပိန်ခေါ်တာလားလက်ကိုရှင်နာကပိန်ခေါ်တာလားခြေထောက်ကိုရှင်နာကပိန်ခေါ်တာလားခန္ဓာကိုယ်ကြီးကိုရှင်နာကပိန်ခေါ်တာလားဘယ်ဟာကိုရှင်နာကပိန်လို့ခေါ်တာလဲပြောစမ်းမှာတဲ့အရှင်နာကပိန်ကိုဟိုကမိလိန်တမင်းကမေးတာအရှင်နာကပိန်ဆိုတာရှိလားဆိုတော့အရှင်နာကပိန်ကရှိတယ်လို့ဖြေတယ်။အဲဒီရှိတယ်ဖြေပြီးတော့ဘာကိုနာကပိန်လို့ခေါ်တာလဲ။ခေါင်းကိုခေါ်တာလားလက်ကိုခေါ်တာလားခြေထောက်ကိုခေါ်တာလားဆိုတော့ကဲခေါင်းကိုအရှင်နာကပိန်ခေါ်တာဟုတ်ရဲ့လား။ဟု
တ်ပါဘူး။
လက်ကိုရော
ဟုတ်ပါ
ဘူး။ခြေထောက်ကိုရော
ဟုတ်ပါ
ဘူး။ဒါပေမဲ့ဘာကိုအရှင်နာကပိန်ခေါ်တာ
။
မိညာကကဲနော်နည်းနည်းဆက်ကြည့်အောင်နော်။အဲ့တော့ကောင်းကိုခြေလက်ကိုပြင်ရှင်နာကပိန်လို့ခေါ်တာမဟုတ်ဘူးတဲ့။ဒါကအရှင်မင်းကြီးကိုကျွန်ုပ်ကပြန်မေးမယ်။ကဲအရှင်မင်းကြီးမှာစီးနေတဲ့ယထာဆိုတာရှိတာတဲ့။အဲဒီမေးလိုက်တဲ့အခါကျတော့မေးလိုက်တဲ့မင်းကြီးကဗာပြန်ပြေလဲဆိုတော့အရှင်ဘုရားတပည့်တော်စီးနေတဲ့ယထာရှိပါတယ်။ဒါတန်ဆိုရင်အဲ့ယထာဆိုတာကဦးဇင်းတို့ခုခေတ်ပြောရင်တော့မြင်လဲပေါ့။အဲ့ယထာဆိုတာကဘယ်ဟာကိုယထာလို့ခေါ်တာလဲ၊ဘိန်းကိုယထာလို့ခေါ်တာလား၊ဝင်ရုပ်ကိုယထာလို့ခေါ်တာလား၊အပေါ်ကအမိုးကိုယထာလို့ခေါ်တာလား။ကဲဘယ်ဟာကိုယထာလို့ခေါ်တယ်လဲဆိုတော့သူတို့မိကုန်းနှစ်ခုမတူဘူးလားတူတာ။အေးဟိုကလည်းပဲအစိမ့်စိတ်ခွဲမိတယ်၊ဒီကလည်းပဲအစိမ့်စိတ်ပြန်ခွဲမိလိုက်တော့ဘယ်ဟာကိုယထာလို့ခေါ်တာလဲဆိုတော့ဘိန်းကိုယထာခေါ်တာလားဆိုတော့လည်းမဟုတ်ပါဗျာတဲ့။အမိုးကိုယထာခေါ်တာလားဆိုတော့လည်းမဟုတ်ဘူးဝင်ရုပ်ကိုယထာခေါ်တာလားဆိုတော့လည်းမဟုတ်ပါဗျာဒါဖြစ်ရင်ဘယ်ဟာကိုယထာခေါ်တာလဲဆိုရင်အဲ့ဒီဘိန်းတို့ဝင်ရုပ်တို့တဘိုးတို့အမိုးတို့စုပေါင်းဖွဲ့စည်းထားတဲ့အပေါင်းအဖွဲ့ပညာကြီးကိုဘာလို့ခေါ်တာလဲယထာလို့ခေါ်တာအဲ့တော့ယထာဆိုတာဒီအခေါ်ရှိလားအဟုတ်ရှိလားအခေါ်ရှိတော်နေတူသာပဲအရှင်နာကပိန်ဆိုတာကလည်းဒီတိုင်းပဲတကားတော်မင်းကြီးတဲ့လက်တို့ခေါင်းတို့ခြေတို့ကိုယ်တို့အဲ့ဒီအလုံးကိုပေါင်းစုဖွဲ့စည်းတတ်တဲ့အပွဲစည်းပညာကြီးကိုနာကပိန်လို့ခေါ်တာအခေါ်ရှိတရားအဟုတ်ရှိတရားမဟုတ်ဘူးတဲ့ဒါကြောင့်အခေါ်တာရှိပြီးတော့အဟုတ်မရှိဘူးဆိုလို့ရှိရင်အဲ့ဒါကိုပညာလို့ခေါ်မလားပရမတ်လို့ခေါ်မလားဒါတမ်းကြီးယောက်ျားဆိုတာလည်းအခုပညာပဲမိမဆိုတာခေါင်းကိုခြေလက်ဆိုတာလဲငါဆိုတာလဲဒါမြင်အဲ့ဒီအခေါ်တာရှိပြီးတော့အဟုတ်မရှိတဲ့တရားတွေကိုပညာလို့ခေါ်တယ်လို့အရင်ဆုံးသိထားမယ်ဒီတော့သံပင်ဆိုတာဘာလဲပညာပဲတကယ်တော့သံပင်ဆိုတာရှိရဲ့လားအဲ့သံပင်ကိုနှုတ်စင်မှုန့်မှုန့်ထောင်းပစ်လိုက်ကဲသံပင်ရှိသေးရဲ့လားသွားကင်ကြီးအဲ့ဒီသံပင်ကိုသံပင်ဘဝတုန်းကလည်းပဲကင်လိုက်တော့ပါတယ်ပြော့တယ်နှုတ်စင်မှုန့်မှုန့်ထောင်းပြီးတော့သွားကင်ကြီးတော့လေမာတယ်ပြော့တယ်အဲ့တော့သံပင်ဆိုတာကပညာမာတယ်ပြော့တယ်ဆိုတာ
ปรมาเอริลูกไปอยู่ตัวอย่างไหมเด็ดที่โดนไล่สู่จีอะคอนเลชี
คอนเลช
ีมาบีปรมาอะคอนเลชี
คอนเลช
ีมาบีปรมาอะคอนเลชี
คอนเลช
ีมาบีปรมาสู่จีวะအခေါ်လဲရှိမယ်အဟုတ်လဲရှိမယ်ဆိုရင်ဘာလို့ခေါ်လဲပရမတ်ခေါ်မယ်ဒီတော့ဝိပဿနာရှုသူကဦးဇင်းတို့တရားတော်မှာဒီပညာကိုရှုရမလားပရမတ်ကိုရှုရမလားပရမတ်ကိုရှုရမှာဦးဇင်းတို့လက်သတ်တရားကဘာပြောလဲဆိုတော့ဗန္နတိပညာတိတပိတဝနိဗ္ဗတိတပရမတ္တဝတိနာတဲ့ဝိပဿနာရှုတော့မယ်ဆိုရင်ပညာကိုခွာထားပြီးတော့ပရမတ်ကိုရှုဘာကိုရှုရမှာလဲပရမတ်ကိုရှုဆိုတော့ပရမတ်ဆိုတာကဘာလဲဆိုရင်အခေါ်လဲရှိအဟုတ်လဲရှိအဲ့နှမျိုးလုံးရှိတဲ့တရားကိုဘာလို့ခေါ်လဲပရမတ်ကဲဒါမြင်ဦးဇင်းတို့တခါတော့မှဒီလက်ဆိုတာကအခေါ်ရှိအဲ့ဒီလက်ကလေးကိုအပေါ်ရန်အရေကုန်လေးတစွာစွာထုတ်လိုက်အရင်ဒူလေးတတော်စွာထုတ်လိုက်အကျော်တစွာအသားတစွာအယိုးတွေကိုတစစ်စစ်တစစ်စစ်ဖြုတ်ပြီးတော့တပုံပုံလိုက်ခဲအဲ့တော့အသည်အသည်နဲ့ဒီလက်ကလေးတစ်ချောင်းကိုပဲစွာလိုက်ခွာလိုက်ပုံလိုက်နဲ့ပုံထားမယ်ဆိုလို့ရှိရင်အရင်ကုန်ကိုလက်ခေါ်လာအယိုးကိုလက်ခေါ်လာအသားကိုလက်ခေါ်လာဆိုရင်ဘယ်လိုဖြစ်မလဲဘယ်ဟာမှလက်မဟုတ်ဘူးအဲ့တော့အဲ့ဒီလက်ဆိုတာကအခေါ်လာရှိပြီးတော့အဟုတ်မရှိတဲ့တရားဘယ်ဟာကိုလက်ခေါ်လဲဆိုရင်လက်ကတကယ်တမ်းရှာကြည့်လိုက်တော့မရှိတော့ဘူးအခေါ်သာရှိတယ်တကယ်မရှိဘူးခဲတမ်းပြင်အဲ့ဒီလက်ကလေးကိုဦးဇင်းတို့တရားတော်မှာနေသွားကြိုင်ကြည့်လိုက်ပြော့တယ်မရှိဘူးလားခဲအယိုးနေရာကြိုင်မိလိုက်ပါပြီတဲ့မာတယ်မရှိဘူးလားအဲ့ဒီပြော့တဲ့မာတဲ့သဘောကဒီလက်အတိုင်းထားလည်းပဲရှိတယ်တတော်စီခွာလိုက်လည်းမရှိဘူးလားနှုတ်ဆင်းပြီးတော့ကြိုင်ကြည့်ရင်ပေါ့ပြော့တဲ့မာတဲ့သဘောမရှိဘူးလားဒါပြင်ပြော့တဲ့မာတဲ့ဆိုတဲ့သဘောဒီအခေါ်လည်းရှိအဟုတ်လည်းရှိကဲဒါမျိုးလို့ရှိရင်ပြောတယ်မာတယ်ဆိုတာကအခေါ်လည်းရှိအဟုတ်လည်းရှိတဲ့အတွက်ပရမတ်အဲ့ဒီပရမတ်ယုတ်တရားကိုဝိပဿနာရှုရမယ်တဲ့ဒီတော့ဒီယုတ်တရားနဲ့ပတ်သက်ပြီးတော့ဦးဇင်းတို့ခန္ဓာနည်းနဲ့မပြောခင်ဓာတ်ကြီး၄ပါးနည်းနဲ့အရင်ဆုံးပြောကြည့်အောင်အားလုံးလိုက်ဆိုကြည့်ပါပြောမာကျန်နုသဘောစုခေါ်မှုပတဝီပြောမာကျန်နုသဘောစုခေါ်မှုပထဝီပြောမာကျန်နုသဘောစုခေါ်မှုပထဝီဆိုကြည့်ပါပထဝီဓာတ်ဆိုတာယုတ်တရားပထဝီဓာတ်ဆိုတာဘာတရားလဲအဲ့ဒီယုတ်တရားဖြစ်တဲ့ပထဝီဓာတ်ဟာဘာ၄လဲဆိုရင်ပြော့တယ်မာတယ်ကျန်းတယ်နှုတ်တယ်ဘယ်နှမျိုးလဲ၄မျိုးအဲ့ဒီပြော့တဲ့သဘောမာတဲ့သဘောကဲဘယ်အရာကိုပဲသွားကြိုင်လိုက်တဲ့အခါမှာပြော့တဲ့သဘောမရှိဘူးလားကဲရေချိုးကျင်မာပြီးတဲ့ဦးဇင်းတို့တက္ကရာမတွေရေကွက်သွားကြိုင်တော့မမာဘူးလားမာလားအဲ့ဒီပြော့တယ်မာတယ်ဆိုတဲ့သဘောတည်ပထဝီဓာတ်ယုတ်တရားတဲ့နောက်တစ်ခါကျန်းနေနုတဲ့ဒီခန္ဓာကိုယ်ပဲစမ်းသပ်ကြည့်ပေါ့ခြေဘဝကိုကင်ကြည့်တော့မကျန်းဘူးလားကဲလက်တို့ဘာလို့ကင်ကြည့်တော့နုတယ်အဲ့တော့ကျန်းနေနုတယ်ဆိုတဲ့သဘောလည်းရှိတယ်တဲ့အဲ့ဒီပြောတယ်မာတယ်ကျန်းနေနုတယ်ဆိုတဲ့သဘောဟာဘယ်နေရာမှာဖြစ်ဖြစ်မရှိဘူးလားရှိတာဘယ်အရာဝတ္ထုကသွားကင်ပြောတဲ့သဘောရှိရှိမရှိရင်မာတဲ့သဘောရှိတာပဲကျန်းတဲ့သဘောရှိရှိမရှိရင်နုတဲ့သဘောရှိတာပဲဒီလေးမျိုးဟာကျင်းနေရှိနေတဲ့တစ်မျိုးမဟုတ်တစ်မျိုးအများကြီးရှိနေတဲ့အတွက်ပြောမာကျန်းနုဆိုတဲ့သဘောဒီအခေါ်လဲရှိအဟုတ်လဲရှိတဲ့ပရမတ်တရားပထဝီဓာတ်ယုတ်တရားတဲ့အဲ့ဒါကိုဝိပဿနာရှုရမှာခဲတမ်းလို့ရှိရင်ဦးဇင်းတို့တရားဓမ္မတွေအခုထိုင်နေတဲ့အခါမှာမိမိအသားတစ်ခုနဲ့တစ်ခုကြည့်တယ်ပြော့တယ်ဆိုရင်ဘာလို့ရှုလဲယုတ်လို့ရှုရမယ်ဒါယုတ်တရားနော်ကဲကျမ်းမြင်တဲ့ခြေထောက်နဲ့ကြည့်တယ်တင်မနဲ့ကျမ်းနဲ့ကြည့်တယ်မာတယ်ဆိုရင် ယုတ်လို့ရှိရမယ်ယုတ်တရားယုတ်လို့ရှိရမယ်ကဲနောက်တစ်ခါကျမ်းမြင်ကိုနင်းမိတဲ့အခါကျမ်းနေဘာဖြစ်မလဲယုတ်တရားဘယ်လိုရှိမလဲယုတ်လို့ရှိရမယ်နောက်တစ်ခါမိမိတို့အသားတစ်ခုနဲ့တစ်ခုကင်မိတဲ့အဝတ်တဲ့နူးညံ့တာလေးတွေကင်မိတဲ့အခါမှာနူးညံ့တဲ့ထမင်းကင်မိတဲ့နူးညံ့တဲ့ဆိုလို့ရှိရင်ယုတ်တရားဝိပဿနာရှုတော့ဘယ်လိုရှိမလဲယုတ်လို့ရှိရမယ်ပြော့မှကျမ်းနုဘယ်သဘောကိုပဲတွေ့တွေ့ဘာလို့ရှိရမလဲယုတ်လို့ရှိရမယ်ဒါကပထဝီဓာတ်နဲ့ပတ်သက်ပြီးတော့ပြောတာနောက်တစ်မျိုးဥစဉ်တို့ကတော့မှတေဇောဓာတ်နဲ့လိုက်ဆိုကြည့်ဘူမှုအေမှုသဘောစုခေါ်မှုတေဇောဓာတ်ဘူမှုအေမှုသဘောစုခေါ်မှုတေဇောဓာတ်ဘူမှုအေမှုသဘောစုခေါ်မှုတေဇောဓာတ်ကဲတေဇောဓာတ်ဆိုတာလည်းပဲရုပ်တရားတေဇောဓာတ်ကဘာတရားလဲအဲယုတ်တရားဆိုရင်ဝိပဿနာရှုတဲ့အခါဘယ်လိုရှုရမလဲယုတ်လို့ရှုရမယ်ကဲဒီတော့ပူတယ်အေးတယ်ဆိုတဲ့သဘောကိုတေဇောဓာတ်ယုတ်တရားလို့ခေါ်တယ်တဲ့ဦးဇင်းတို့တရားဓမ္မတွေခန္ဓာကိုယ်မှာပူတယ်ဆိုတာမရှိဘူးလားတိုင်းကြည့်လိုက်တဏှာမဟုတ်တဏှာဟာပူနေတာပဲတရားဓမ္မရေချိုးပြီးအသားကိုပြန်ကန်ကြည့်လိုက်မအေးဘူးလားအေးလားအဲ့ဒီအေးတာလည်းပဲသူ့အချိန်လိုက်သူတော့ရှိနေတာပဲတဲ့ဒီတော့ပူတယ်အေးတယ်ဆိုတဲ့သဘောတရားဒီတေဇောဓာတ်ယုတ်တရားဖြစ်တဲ့အတွက်ဝိပဿနာရှုတဲ့အခါမှာထိုင်နေရင်းနဲ့ဖြစ်စေလမ်းလျှောက်ရင်းဖြစ်စေတုံတုံရင်ဖြစ်စေမတ်တရရင်ဖြစ်စေပူတဲ့သဘောကိုတွေ့တယ်ဆိုရင်ဘယ်လိုရှုမလဲရုပ်လို့ရှုမယ်အေးတဲ့သဘောတွေ့ရင်လည်းကဲသမင်းကိုကင်ပါပြီတဲ့ပူတယ်ဆိုရင်ရုပ်လို့ရှုကဲသမင်းကခုခါကြတာကြားလို့အေးပြီတဲ့ကင်လိုက်လို့ရှိရင်ရုပ်လို့ရှုအေးကင်လိုက်လို့အေးတဲ့သဘောကိုတွေ့လိုက်တာနဲ့ရုပ်လို့ရှုရမယ်တဲ့ကဲနောက်တစ်မျိုးဝါရောဓာတ်လိုက်ဆိုကြည့်တွန်တိုထောက်ကံလုံရွေပြန်အမှန်ဝါယောတံတွန်တိုထောက်ကံလုံရွေပြန်အမှန်ဝါယောတံတွန်တိုထောက်ကံလုံရွေပြန်အမှန်ဝါယောတံကဲတွန်းနေတိုးတယ်ထောက်ကန်တယ်လှုပ်ရှားတယ်ရွေရှားတယ်ဆိုတာမာတတ်လေဝါယောတံကဲအသက်ရှူပါပြီတဲ့အခုထိုင်နေရင်းနဲ့အသက်ရှူသွင်းလိုက်တယ်လေမတိုးဘူးလားတိုးလားရှူထုတ်လိုက်တယ်နာသီးဝါမှာလေမတိုးဘူးလားတိုးလားအဲ့ဒီတိုးတဲ့သဘောဒီမာတတ်လေဝါယောတံဗာတရားလို့ခေါ်လေရုပ်တရားကဲတိုးဝင်လိုက်တိုးထွက်လိုက်အများရမ်းမဖြစ်ဘူးလားဖြစ်နေတာဖြစ်နေတယ်အဲ့တော့တိုးဝင်တဲ့သဘောတိုးထွက်တဲ့သဘောကိုဝါယောဓာတ်ဖြစ်တဲ့အတွက်ဝိပဿနာရှုတဲ့အခါယုတ်လို့ရှုမလားနံလို့ရှုမလားယုတ်လို့ရှုရမယ်အဲ့လိုရှုတဲ့အခါမှာဦးဇင်းတို့ဝိပဿနာရှုတဲ့ပုံကိုယ်တွေအတွက်ဒီဝါယောဓာတ်ယုတ်တရားရဲ့အသက်ရှုတိုင်းရှုသွင်းတိုင်းရှုထုတ်တိုင်းဘယ်နေရာမှာထင်ရှားလဲဆိုလို့ရှိရင်အယံပဏ္ဏတတိဥပတိတံဟောတိသူပတိတံနာတိကေကေဝမုသကမုခနိမိတ်တိဝါတဲ့အဲ့ဒီတွန်းနေဝင်နေကိုအာယုံပြုပြီးတော့ရှုလိုက်တဲ့ဝိပဿနာတဲ့ဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်ရဲ့တတိသည်အထက်နှုတ်ခမ်းပြသုံးမလို့ရှိရင်နာတိပြန်မှထင်ရှားတယ်နာတိပြန်မှထင်ရှားရင်လည်းထင်ရှားတယ်သုံးမလို့ရှိရင်အထက်နှုတ်ခမ်းပြမှထင်ရှားတယ်တဲ့အသက်ရှုသွင်းလိုက်တော့နာတိဝလေးမှလေတိုးဝင်တဲ့သဘောလေးရှိတယ်ရှုထုတ်လိုက်ရင်နာသီးဝါလေးမှာလေတိုးထွက်တဲ့သဘောလေးရှိတယ်။အဲဒီတိုးဝင်တဲ့သဘောတိုးထွက်တဲ့သဘောဒီနာသီးဝါမှာထင်ရှားတတ်တဲ့အတွက်နာသီးဝါလေးလေတိုးတဲ့နေရာလေးကိုအာယုံပြုပြီးတော့တစ်ချက်တိုးတိုင်းတစ်ချက်တိုးတိုင်းပဲလို့ရှုမလဲ။ရုပ်လို့ရှု။တချို့တချို့ကြတော့နှာခေါင်းကနည်းနည်းရှည်ပြီးတော့အထက်နှုတ်ခမ်းလှမ်းလန်းနေတယ်ဆိုလို့ရှိရင်အဲဒီအထက်နှုတ်ခမ်းလန်းနေတဲ့ပုံကိုယ်ဒီအသက်ရှုတိုင်းရှုတိုင်းလေတိုးထိတဲ့သဘောဒီဘယ်နေရာမှာထင်ရှားလဲဆိုရင်အထက်နှုတ်ခမ်းပြားမှာရှားပါလေတဲ့အဲ့ဒီအထက်နှုတ်ခမ်းပြားထင်ရှားတဲ့ပုံကိုယ်လေးကျတော့အထက်နှုတ်ခမ်းပြားလေးကိုအာယုံပြုပြီးတော့တစ်ချက်တိုးတိုင်းတိုးတိုင်းတစ်ချက်တိုးတိုင်းရုပ်ရုပ်နဲ့ရှုပွားပေးရမယ်အဲ့ဒီလိုလေတိုးတဲ့သဘောတွန်းတဲ့သဘောတခါတခါကျတော့ဟောဒီခန္ဓာကိုယ်ကြီးလဲကျမသွားအောင်ထောက်ကန်တဲ့သဘောမရှိဘူးလားရှိတာအခုစင်းတို့ယောဂီတို့မှာအဲ့ဒီထောက်ကန်ထားတဲ့သဘောရှိလို့တည့်တဲ့ထိုင်နေနိုင်တာ အဲ့ဒီထောက်ကန်တဲ့သဘောရွေ့ရှားတဲ့သဘောတွေကိုဝါယောဓာတ်လို့ခေါ်တယ်တဲ့ဒါကြောင့်အဲ့ဒီတွန်းနိုင်တိုးတိုင်းထောက်ကန်တိုင်းရွေ့ရှားတိုင်းဝါယောဓာတ်ဖြစ်နေတဲ့အတွက်ယုတ်တရားကိုယုတ်ယုတ်နဲ့ဝိပဿနာရှုပေးရမယ်တွန်းနဲ့ယုတ်တိုးနဲ့ယုတ်ပါပဲနောက်တစ်ခါထောက်ကန်တဲ့သဘောနဲ့ယုတ်တရားရွေ့ရှားတဲ့သဘောနဲ့ယုတ်တရားလှုပ်ရှားတဲ့သဘောနဲ့ယုတ်တရားဒီတော့ဝိပဿနာရှုရင်ဘယ်လိုရှုမလဲရောက်လို့ရှိပါမယ်။ကဲနောက်တစ်မျိုးလိုက်ဆိုကြည့်ဖွဲ့စည်းစေကယူစီတာခေါမတ်တအပေါဖွဲ့စည်းစေကယူစီတာခေါမတ်တအပေါဖွဲ့စည်းစေကယူစီတာခေါမတ်တအပေါဆိုကြည့်ပါယောဂီတို့ရဲ့ခန္ဓာကိုယ်မှာပွေစည်းတဲ့သဘောစိတ်ကတဲ့သဘောယူစည်းတဲ့သဘောတွေရှိတယ်တဲ့ပါတယ်လေအဲဖွဲ့စည်းတဲ့ယူစည်းတဲ့စေကတ်တဲ့ဆိုတဲ့သဘောတည်းအောအဘောတတ်ဖြစ်နေတဲ့အတွဲယုတ်နံ2မျိုးခွဲကြည့်ရင်ယုတ်တရားယုတ်နံခွဲတော့ယုတ်တရားယုတ်တရားဖြစ်နေတဲ့ဆိုရင်ဝိပဿနာရှုတဲ့အခါဘယ်လိုရှုလဲယုတ်လို့ရှုရမှာအဲဖွဲ့စည်းတဲ့သဘောစေကတ်တဲ့သဘောယူစည်းတဲ့သဘောတည်းကိုမိမိတွေးတဲ့အခါမျိုးမှာယုတ်ယုတ်နဲ့ဝိပဿနာရှုပေးရမယ်တဲ့ကဲဒါကဥစဉ်တို့အဟုတ်ရှိတရားတွေကိုဓာတ်ကြီးလေးပါးနီးနဲ့ပြောပြတာဗတ္တဝီတေဇောအဘောဝါယောလို့အဲ့ဒီဓာတ်ကြီးလေးပါးနီးနဲ့ကြီးလိုက်မယ်ဆိုလို့ရှိရင်အခေါ်လဲရှိအဟုတ်ရှိတဲ့ပြော့သဘောမာသဘောကျန်သဘောနုသဘောဘူသဘောဧသဘောတွန်တိုးထောက်ကန်လှုပ်ရွေ့တဲ့သဘောတွေဖွဲ့စည်းစေကယူစည်းတဲ့သဘောတွေသည်အခုပြောနေတဲ့နာမည်အခေါ်ဝါအဖြစ်လည်းရှိတယ်တကယ်လက်တွေ့အဖြစ်လည်းမရှိဘူးလားရှိလားအဲ့ဒီအခေါ်လဲရှိအဟုတ်ရှိတဲ့သဘောကိုမာလို့ခေါ်လဲပရမပရမကိုဝိပဿနာရှုရမယ်ဆိုတော့အခေါ်လဲရှိအဟုတ်လဲရှိတဲ့တကယ်ပရမကိုဝိပဿနာရှုပေးရမှာအခုဦးဇင်းပြောတာကဓာတ်ကြီးလေးပါးကိုပဲပြောသေးတာအလုံးမစုံသေးဘူးအဲ့ဒီဓာတ်ကြီးလေးပါးကသစင်တက်ပြီးတော့ခန္ဓာနီးနဲ့ပြောမယ်ဆိုလို့ရှိရင်အခေါ်လဲရှိအဟုတ်လဲရှိတဲ့တရားဒီခန္ဓာနီးနဲ့တွေ့ကြည့်ရင်၅ပါးတဲ့ခန္ဓာနီးနဲ့တွေ့တော့ဘယ်နှပါးလဲကဲလိုက်ဆိုကြည့်ဖောက်ပြန်ခံစားမှတ်သားပြုပြင်သိဝေဉ္ဉ်နာအင်ခန္ဓာမှဖောက်ပြန်ခံစားမှတ်သားပြုပြင်သိဝေဉ္ဉ်နာအင်ခန္ဓာမှခန္ဓာဘယ်နှပါးလဲနံပါတ်1ကထောက်ပြန်တဲ့ခန္ဓာပါဠိလိုပြောတော့ရူပခန္ဓာတဲ့ပါဠိပြည့်စကားလုံးနဲ့သုံးလိုက်တော့ယုတ်ခန္ဓာဘာခန္ဓာလဲလေအဲယုတ်ခန္ဓာဆိုတာမြန်မာလိုပြောတော့ထောက်ပြန်တဲ့ခန္ဓာကဲဒီခန္ဓာမှာဓာတ်ကြီးလေးပါအခြေခံပြီးကြီးစောက်ထားတဲ့ဒီခန္ဓာကြီးမှာအမျိုးမျိုးထောက်ပြန်တယ်ဆိုတဲ့သဘောတရားတွေမရှိဘူးလားရှိပါဘူးအခုအင်းနေတဲ့တော်ကြတော့ပူသွားတယ်အခုညင်နေတဲ့တော်ကြလှုပ်သွားတဲ့တော်ကြမူလာတဲ့တော်ကြကြတော့နာလာတဲ့ကျင်းလာတဲ့ကြိုက်လာတဲ့ခဲလာတဲ့တော်ကြတက်တာသွားပြန်ရောနာကျင်ကြိုက်ခဲမှုတွေဖြစ်လာလိုက်တော်ကြပြောက်သွားလိုက်တော်ကြဆာလာလိုက်တော်ကြအဆာပြောက်သွားလိုက်ဆိုပြီးတော့အမျိုးမျိုးဖောက်ပြန်တဲ့သဘောတရားတွေဒီခန္ဓာမှာမရှိဘူးလားရှိပါဘူးအဲ့ဒီဖောက်ပြန်တဲ့ခန္ဓာကိုယုတ်ခန္ဓာလို့ခေါ်တယ်တဲ့ဝိပဿနာရှုမယ်ဆိုရင်အဲ့ဒီယုတ်ခန္ဓာကိုဘယ်လိုရှုပေးရမလဲယုတ်လို့ရှုပေးရမယ်ဒီတော့ကောင်းမှုတယ်ဆိုရင်လည်းဘယ်လိုရှုမလဲရုပ်လို့ရှုပေးရမှာပဲမူးတယ်ဝေတယ်ကောင်းတယ်မှဝေတည်တည်မျက်လုံးထဲမှဝေတည်တည်ဆိုရင်ရောဘယ်လိုရှုမလဲရုပ်လို့ရှုရမယ်အော့အန်ကျင်တယ်ဆိုရင်လည်းရုပ်လို့ရှုပေးရမယ်နာလည်းရုပ်ပဲကျင်လည်းရုပ်ပဲအော့ကလေးဆန်နေတယ်ဆိုရင်လည်းရုပ်ပါပဲတဲ့စောစောကပြောတဲ့ဓာတ်ကြီးလေးပါးနီးနဲ့တွက်ကြည့်ရင်လည်းပဲအမျိုးမျိုးဖောက်ပြန်နေတဲ့ဒီခန္ဓာမှာရှိနေတဲ့ဖောက်ပြန်မှုသဘောတရားမှန်သမျှကိုရုပ်လို့ရှုပေးရမယ်တဲ့ဒါကြောင့်မလို့ဥစဉ်တို့တက္ကရာမတွေအခုတရားထိုင်နေနေချင်းကြိုက်တယ်ချင်းကြိုက်တဲ့အခါမနာဘူးလားနာတာဘယ်လိုရှုရမလဲရုပ်လို့ရှုပေးရမှာပဲ ရောပတိတိရူပံကိနတေနရောပတိရောပတိတိရူပံနဲ့ဖောက်ပြန်တတ်တဲ့အတွက်ကြောင့်မလို့ယုတ်လို့ခေါ်တယ်ဖောက်ပြန်နေတဲ့တရားတွေကိုယုတ်လို့ခေါ်တယ်အဲ့တော့ဖောက်ပြန်နေတဲ့တရားတွေကဘယ်လိုပုံစံနဲ့ဖောက်ပြန်နေတာလဲဆိုလို့ရှိရင်သေတနာပိရောပတိအုံနေနာပိရောပတိဇိကေဇာယပိရောပတိဒံသမ္ပကတဝါဒတပသရိတပသမ္ပတိနာပိရောပတိအေးနဲ့လည်းဖောက်ပြန်တယ်အေးသွားလို့လည်းဟောဒီယုတ်ကြီးဖောက်ပြန်သွားတယ်ပူနဲ့လည်းဖောက်ပြန်တယ်ပူသွားလို့လည်းပဲဒီယုတ်ကြီးဖောက်ပြန်နေတယ်အေးလည်းဖောက်ပြန်တယ်ပူလည်းဖောက်ပြန်တယ်ဆာလောင်ရင်လည်းဖောက်ပြန်တယ်မက်ချင်ရင်လည်းနေပူမွေကင်းတဲ့အတွေ့အကြုံကြောင့်လည်းပဲဖောက်ပြန်တယ်အမျိုးမျိုးကြောင့်ဖောက်ပြန်နေတဲ့သဘောတရားဟောဒီခန္ဓာမှာရှိတယ်တဲ့အဲ့ဒီခန္ဓာဖောက်ပြန်နေတဲ့ခန္ဓာကိုယုတ်ခန္ဓာလို့ခေါ်ဝိပဿနာရှုတဲ့အခါကျတော့ယုတ်လို့ရှုဝိပဿနာရှုတော့ဘယ်လိုရှုမလဲကဲနောက်တစ်ခါကျတော့ဖောက်ပြန်ခံစားမတ္တာပြုပြန
်
ပြိဝိညာဉ
်
နာအင်းခန္ဓာမဒုတိယခန္ဓာကဘာခန္ဓာလဲခံစားတဲ့ခန္ဓာခံစားတဲ့ခန္ဓာဆိုတော့ကချမ်းသာကိုလည်းခံစားတဲ့ဆင်းရဲကိုလည်းခံစားတဲ့ချမ်းသာဆင်းရဲတို့ရဲ့အလယ်လတ်သဘောကိုလည်းခံစားတယ်ဒါမဲ့ပြောတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဆိုတဲ့အဲ့ဒီခံစားတဲ့သဘောတရားကိုလည်းပဲခန္ဓာအနေနဲ့ပြောလို့ရှိရင်ဝေဒနဲ့ခန္ဓာယုံနံခွဲလို့ရှိရင်နံတရားတဲ့အာယုံရဲ့အရာတာခံစားတဲ့နာရဲ့အရာတာခံစားတဲ့ချမ်းသာတဲ့အရာတာကိုချမ်းသာတာကိုခံစားတဲ့ဆင်းရဲတာကိုခံစားတဲ့ချမ်းသာဆင်းရဲတို့ရဲ့အလဲလတ်အရာတာကိုခံစားတဲ့ဘယ်အရာတာကိုပဲခံစားတဲ့သဘောတရားကိုဝေဒနာခန္ဓာနံတရားလို့ပြောတဲ့အတွက်ကြောင့်မလို့ဝိပဿနာရှုလို့ရှိရင်ဘယ်လိုပဲခံစားတဲ့သဘောကိုဘယ်လိုရှုပြရမလဲ။နံလို့ရှုပြရမယ်။ယောဂီတို့စိတ်ထဲမှာချမ်းသာလိုက်တာဆိုရင်ဘယ်လိုရှုမလဲ။နံလို့ရှု၊ဆင်းရဲလိုက်တာဆိုရင်လည
်း
ချမ်းသာဆင်းရဲတို့ရဲ့အလယ်လတ်ပဲဆိုရင်လည
်း
နံလို့ပဲရှုတဲ့ဒါကခံစားတဲ့ခန္ဓာ။အောက်ပြန်ခံစားမှသာပြုပြင်းတဲ့နောက်ခန္ဓာတစ်မျိုးကမှတ်သားတဲ့ခန္ဓာ။ဘာခန္ဓာလဲ။အဲယောဂီတို့ရဲ့ခန္ဓာ၅ပါးတည်းမှာမှတ်သားတဲ့ခန္ဓာဆိုတာတစ်မျိုးရှိတယ်။ဒါယောက်ျားပဲ၊ဒါမိန်းမပဲ၊ဒါဘုန်းကြီးပဲ၊ဒါကျောင်းပဲ၊ဒါအိမ်ပဲ၊ဒါအနီးပဲ၊ဒါအဝန်းပဲ၊ဒါအပြာပဲစသည်ဖြင့်အမျိုးမျိုးတွေကိုမှတ်မိအောင်လိုက်မှတ်သားတဲ့ခန္ဓာမရှိဘူးလားရှိလား။ယောဂီတို့မှာအဲ့ဒီအမှတ်သားလေးရှိနေတဲ့အတွက်တယောက်နဲ့တယောက်တွေ့တဲ့အခါဓာမောင်ဖြူပဲ၊ဓာမောင်နီပဲဒါကတော့တော်ဘသူပဲစသည်ဖြင့်တဦးနဲ့တဦးသိနေတာသင်ညက်ခန္ဓာကြောင့်ဘာခန္ဓာကြောင့်လဲ။အေးမြန်မာလိုပြောတော့မှတ်သားတတ်တဲ့ခန္ဓာကြောင့်နဲ့ဘာပဲဘာပဲညာပဲဆိုပြီးတော့တဦးနဲ့တဦးသိနေကြတာဒါယောက်ျားပဲမိန်းမပဲကျောင်းပဲအိမ်ပဲလမ်းပဲသစ်ပင်ပဲစသည်ဖြင့်အမျိုးမျိုးသိအောင်မှတ်တဲ့မှတ်သားတတ်တဲ့သင်ညက်ခန္ဓာကြောင့်သိကြတာဒါကြောင့်မလို့အဲ့ဒီမှတ်သားတတ်တဲ့ခန္ဓာကိုသင်ညက်ခန္ဓာလို့ခေါ်တယ်။ယုံနံခွဲကြည့်မယ်ဆိုလို့ရှိရင်နံတရားယုံနံခွဲတော့ကဲဒါမြင်ယောက်ျားမှမှတ်ယောက်ျားလို့မှတ်တယ်မိန်းမလို့မှတ်တယ်အဖြူအနီအဝါအပြာကြောင်းအိမ်ဘုံကြီးစသည်ဖြင့်မှတ်သားတဲ့သဘောတရားကိုဝိပဿနာရှုရင်ဘယ်လိုရှုနံလို့ရှုရမယ်နောက်တစ်မျိုးကပြုပြင်တဲ့ခန္ဓာဘာခန္ဓာလဲပြုပြင်တဲ့ခန္ဓာဆိုတော့ကဥစဉ်တို့တက္ကရာမတွေရဲ့စိတ်ထဲမှာတက္ကရာကကြတော့ကုသိုလ်ရေးတွေကိုတက်တက်ကြွကြလုပ်ဖြစ်တယ်တက္ကရာကကြတော့ကုသိုလ်လုပ်ရမှာအားနည်းနေတယ်မလုပ်ချင်မကင်ခြင်းပဲအဲ့ဒီအခါမျိုးကျတော့မိမိတို့ရဲ့စိတ်ကိုတိုက်တွန်းပေးရတယ်ပြုတ်ပြင်ပေးရတယ်နင်ဒီတရားလုပ်တယ်မလုပ်လို့မဖြစ်ဘူးဒီတရားလုပ်မလုပ်ဘူးဆိုလို့ရှိရင်နိဗ္ဗာန်နဲ့ဝေးလိုက်မယ်နိဗ္ဗာန်နဲ့ဝေးရင်နင်ဒီသံသရာရေရင်ကျော်မှမျောကျင်တိုင်းမျောပြီးတော့လူပြီးတက်လိုက်မယဲတိစ္ဆံပြိတ္တာသူတကယ်အပင်လေးပုံကိုဆင်းလိုက်နဲ့ဒုက္ခဆင်းရဲမှန်သမျှကိုနင်ခံစားနေရလိမ့်မယ်အဲ့တော့ဒီဒုက္ခဆင်းရဲကလွမြောက်ခြင်းတယ်ဆိုရင်နင်ဒီတရားလုပ်ကိုလုံးတဲ့နဲ့လုံးကိုလုံးရမင်းဆိုပြီးတော့မိမိရဲ့စိတ်ဓာတ်ကလေးကိုမိမိပြန်ပြီးတော့တိုက်တွန်းနေဆိုတာမရှိဘူးလားရှိလားရှိပါဘူး။ဒါကုသိုလ်တွေလုံးဖြစ်အောင်လဲတိုက်တွန်းနေအကုသိုလ်လုံးဖြစ်အောင်လဲတိုက်တွန်းတာပဲအကုသိုလ်လုံးဖြစ်အောင်တိုက်တွန်းတော့လဲအကုသိုလ်အလုပ်တွေလုံးမိတာပဲကုသိုလ်လုံးဖြစ်အောင်တိုက်တွန်းတော့လဲကုသိုလ်အလုပ်တွေလုံးဖြစ်တာပဲတဲ့အခုဦးဇင်းတို့ယောဂီတွေဒီတရားစကန့်ရောက်လာတယ်ဆိုတော့မတိုက်တွန်းမဲနဲ့ရောက်ပါမလားသူများတိုက်တွန်းတာမဟုတ်ဘူးကိုယ်စိတ်ကိုယ်ကိုယ်ဘာလုပ်ပြရလဲတိုက်တွန်းပြရတယ်အဲ့ဒီတိုက်တွန်းတဲ့စေတနာတရားလေးကိုတော့သင်္ခါရခန္ဓာလို့ခေါ်တယ်ဘာခန္ဓာလဲ ယုံနံ괴မယ်ဆိုရင်နန္တရာယုံနံ괴တော့ကဲဒါဆိုရင်ဝိပဿနာရှုတဲ့အခါကိုယ့်ကိုယ်ကိုနင်သွားပြီးတော့ဒီတစ်ချိန်ပြအောင်ထိုင်မှဖြစ်မယ်ခိုးမနေနဲ့သွားထိုင်ထိုင်မှနင်ပြီးမှနင်ခိုးမနေနဲ့တရားမှန်ထိုင်ခြင်းနဲ့မှန်မှာမဟုတ်ဘူးသွားနေတဲ့အချိန်နဲ့မှန်ရမှာပဲလျောင်းနေတဲ့အချိန်နဲ့မှန်ရမှာပဲရက်နေတဲ့အချိန်နဲ့မှန်ရမှာပဲကြိုးစားမှတ်ကြိုးစားမှတ်ဆိုပြီးတော့မိမိရဲ့စိတ်ကိုမိမိတိုက်တွန်းပေးနေတဲ့သဘောတရားလေးကိုသိလိုက်မယ်ဆိုလို့ရှိရင်ယောဂီတို့ဘယ်လိုမှတ်မလဲနံလို့မှတ်ရမယ်ကဲနောက်တစ်မျိုးကသိဝိညာဉ်နဲ့သိတတ်တဲ့သဘောဘာသဘောလဲသ
ိတ
တ်တဲ့သဘောသိတတ်တဲ့သဘောဆိုတာကယကနဲ့ဆိုပူရင်လည်းမသိဘူးလားသိလားသိပါဘူးအေးရင်လည်းသိတာပဲနိုင်ရင်လည်းသိတာပဲကျင်ရင်လည်းသိတာပဲချိုလည်းသိတာပဲချင်းလည်းသိတာပဲအမျိုးမျိုးဘာပဲဖြစ်ဖြစ်ဖြစ်သမျှကိုလိုက်သိနေတဲ့တရားရှိတယ်တဲ့အဲ့ဒီသိတဲ့တရားကိုဝိညာဉ်နဲ့ခန္ဓာဘာခန္ဓာလဲလဲသာလို့ပြောတော့ဝိညာဉ်နဲ့ခန္ဓာအခုယူဝိပဿနာရှုတဲ့အတိုင်းပါဠိသက်သကလုံးနဲ့ပြောတော့နန္တရာဘာတရားတယ်လဲကဲဒါမျိုးလို့ရှိရင်ပူမှန်းသိရင်ဘယ်လိုရှုမလဲနန္လို့ရှုအေးမှန်းသိတာကိုလည်းနန္လို့ရှုပဲစားခြင်းနဲ့တောက်ခြင်းနဲ့သွားခြင်းနဲ့ထိုင်ခြင်းနဲ့ရက်ခြင်းနဲ့အမျိုးမျိုးဖြစ်နေသိဖြစ်နေအဲ့ဖြစ်တာမှန်သမျှကိုလိုက်သိနေတဲ့သဘောတရားကိုဘာလို့ခေါ်မလဲနန္လို့ခေါ်မယ်ဝိပဿနာရှုတဲ့အခါနန္လို့ရှုတဲ့ကဲခန္ဓာနီးမဲ့ပြောမယ်ဆိုရင်ဖောက်ပြန်တဲ့ခန္ဓာခံစားတဲ့ခန္ဓာမှတ်သားတဲ့ခန္ဓာပြုပြင်တိုက်တွန်းတဲ့ခန္ဓာသိတဲ့ခန္ဓာဘယ်နှပါးလဲ၅ပါးကဲအဲ့ဒီခန္ဓာ၅ပါးကိုဒီတဲ့ကျောင်းအောင်လို့ချုံကြည့်လိုက်မယ်ဆိုလို့ရှိရင်ဖောက်ပြန်တဲ့ခန္ဓာသည်ယုတ်တရားဖောက်ပြန်တဲ့ခန္ဓာကယုတ်တရားယောဂီတို့ရဲ့ခန္ဓာမှာဘာတွေပဲဖြစ်ဖြစ်အမျိုးမျိုးပူလိုက်အင်းလိုက်ချမ်းလိုက်နားလိုက်ကျင်းလိုက်ဘယ်လိုပဲဖောက်ပြန်ဘာတရားတွေလဲယုတ်တရားနောက်ခံစားတဲ့ခန္ဓာရဲ့မှတ်သားတဲ့ခန္ဓာရဲ့တိုက်တွန်းပြုပြင်ပေးတဲ့ခန္ဓာရဲ့သိတတ်တဲ့ခန္ဓာရဲ့အဲ့ဒီ၄မျိုးသည်နန္တရာကဲတမ်းပြဝိပဿနာရှုတဲ့အခါယုံနံဘယ်နှမျိုးရှုရမလဲယုံတသက်တည်းရှုရမှာလားနံတသက်ရှုရမှာလားယုံရောနံရောနှမျိုးလုံးကိုယူဦးစတော့အခုဓမ္မနုပဿနာတတိပဌံဆိုတဲ့နေရာမှာဓမ္မဆိုတာကယုံနဲ့နံအနုပဿနာဆိုတာကအပံပံရှုနေတာယုံနံနှမျိုးကိုအပံပံရှုနေတာကိုဘာလို့ခေါ်လဲဓမ္မာနုပဒနာတဲ့ဒါကြောင့်မလို့ယုတ်ကိုလည်းရှုရမှာပဲနံကိုလည်းရှုရမှာပဲအကျဉ်းချုပ်လိုက်လို့ရှင်အဲ့ဒီယုတ်နံနှစ်ပါးသည်ပရမတ်တရားအဲ့ဒီပရမတ်လို့ခေါ်တဲ့ယုတ်နံနှစ်ပါးကိုအကျဉ်းချင်းလိုက်တော့ခန္ဓာ၅ပါးကဲဒီတော့လိုက်ဆိုကြည့်ဝိပဒနာဆိုရာခန္ဓာမှာပညာရှိသွားရှုရမည
်
ဝိပဿနာဆိုရာခန္ဓာမှာပညာရှိသွားရှုရမည
်
ဝိပဿနာဆိုရာခန္ဓာမှာပညာရှိသွားရှုရမည
်
ကဲဝိပဿနာရှုတဲ့အခါမှာခန္ဓာမှာရှုဘယ်မှာရှုမှာလဲခန္ဓာမှာရှုတဲ့အခါတည်ကြည်မှုကိုဦးစားပေးရမလားသိမှုကိုဦးစားပေးရမလ
ား
အဲပညာဆိုတာကသိတတ်တဲ့တရားပညာရှိသွားရှုရမယ်ဆိုတဲ့ကသိမှုကိုဦးစားပေးရမယ်တဲ့တည်ကြည်ုံလေးပဲရှုနေတယ်ဆိုရင်ဒါကတမထလို့ခေါ်တယ်ပြီးအောင်ရှုလို့ရှိရင်ဗာလဲဝိပဿနာကဲတမ်းမျိုးဝိပဿနာဆိုတာဗာလဲဆိုရင်ဘယ်လိုဖြစ်မလဲပြီးအောင်ရှုတာဘာကိုပြီးအောင်ရှုတာယုံနဲ့နံကိုပြီးအောင်ရှုတာဒီတော့ခန္ဓာနီးနဲ့ပြောရင်ခန္ဓာ၅ပါးကိုပြီးအောင်ရှုတယ်သူတဲ့အချင်းချင်းလိုက်လို့ယုံနဲ့နီးနဲ့ပြောမယ်ဆိုလို့ရှိရင်ယုံနဲ့နံကိုပြီးအောင်ရှုတယ်ကဲဒါမျိုးဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်ဒီနံပါတ်1ယုတ်ကိုသိရမယ်နံပါတ်2နံကိုသိရမယ်ယုတ်နဲ့နှစ်ပါးကိုသိနေတယ်ဆိုရင်မိမိသည်ဝိပဿနာရှုနေတာပဲတဲ့ကဲဒီတော့ယုတ်နဲ့သိတယ်ဆိုတာနဲ့မရှုဘဲနဲ့သိမှာလားသိပါပါအဲရှုမှသိမှာမရှုဘဲနဲ့မသိဘူးကဲဒီတော့ဥစ္စာတို့ယောဂီတွေရှုလို့ပြောတော့အခုပြောခဲ့ပြီအကျဉ်းချုပ်မှတ်ဖို့ခန္ဓာနည်းနဲ့လည်းပြောပြီးပြီယုံနဲ့နည်းနဲ့လည်းပြောပြီးပြီတဲ့သူ့ကိုမှတ်တတ်အောင်ထပ်ပြီးတော့ကြည့်လိုက်လို့ရှိရင်ကဲလိုက်ဆိုကြည့်ကိုနှင့်ဆိုင်ရာ
ကို
တဲမှာဘောရာယုံရှုရပေမည
်
ကိုနှင့်ဆိုင်ရာ
ကိုတဲမှာ
ဘေ ရာရောက်ရှုရပေမည
်
ကိုနစ်ဆိုင်ရာကိုရဲမှာဘောရာရောက်ရှုရပေမည်ခန္ဓာကိုယ်နဲ့စပတ်သက်ပြီးတော့ဟောဒီခန္ဓာကိုယ်ထဲမှာဖြစ်ပေါ်နေသမျှဘယ်လိုရှုရမလဲရောက်လို့ရှုရမယ်ဒီခန္ဓာကိုယ်ထဲမှာကြိုက်တာဖြစ်လောက်ပဲသွားသွားပူပဲနေနေအေးပဲနေနေနားပဲနေနေကျင်းပဲနေနေကိုက်ရင်ကိုက်ပါစေဘယ်လိုပဲဖြစ်ဖြစ်ခန္ဓာကိုယ်ကြီးနဲ့ပတ်သက်လာရင်ဘယ်လိုရှုမလဲရုပ်လို့ရှုရမှာအဲတချို့ကြတော့တဲ့အဲရုပ်နံကိုမကွယ်ဘူးအဲတော့ခန္ဓာကိုယ်နဲ့ပတ်သက်တယ်ဆိုတော့အသက်ရှုသွင်းလိုက်တယ်ရုပ်တဏ္ဏလားဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်နေတာနော်ရှုထုတ်လိုက်တယ်ရုပ်တရားအဲဒါတချို့ကအမှတ်မှားပြီးတော့ရှုသွင်းရင်ရုပ်တရားရှုထုတ်ရင်နံတရားဆိုပြီးတော့ဒါယုံနံပဲလို့ဝိပဿနာရှုမှားတတ်တယ်ခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့ခြင်းချင်ရာဖြစ်ဖြစ်သမျှကိုဘယ်လိုရှုရမှာလဲယုံလို့ရှုရမယ်ကဲနောက်တစ်မျိုးလိုက်ဆိုကြည့်စိတ်နှင်းဆိုင်ရာစိတ်ထဲမှာဘောရာနံရှုရပေမည
်
စိတ်နှင်းဆိုင်ရာစိတ်ထဲမှာဘောရာနံရှုရပေမည
်
စိတ်နှင့်ဆိုင်ရာ
စ
ိတ်ထဲမှာဘောရာနံရှုရပေမည
်
စိတ်နဲ့ဆက်ပြီးတော့စိတ်ထဲမှာဖြစ်ပေါ်သမျှဘယ်လိုရှုမလဲကဲနံလို့ရှုဆိုရင်စားခြင်းရင်လဲနာမည်သွားခြင်းရင်လဲအိတ်ခြင်းရင်လဲထိုင်ခြင်းရင်လဲထားခြင်းရင်လဲကဲယောဂီတို့ဒီကနေပြီးတော့အခုတရားပွဲပြီးရင်ထမသွားဘူးလားသွားမှာလားအဲ့တော့အရင်ဆုံးဗာစိတ်ဖြစ်မှာထားခြင်းရင်လဲစိတ်ဖြစ်မယ်ဘယ်လိုရှုမလဲနာလို့ရှုကဲထားခြင်းနဲ့စိတ်ကိုနာလို့ရှုတော့ထားလိုက်တဲ့အခါယောဂီတို့ရဲ့ခန္ဓာကိုယ်ကိုယ်ကောင်ကြီးကိုအာယုံမပြုတ်နဲ့နော်ခန္ဓာကိုယ်ကိုယ်ကောင်ကြီးကပြဉ္ညာကြီးအဲ့ဒီခန္ဓာကိုယ်ထားလိုက်တဲ့အခါမှာခြေထောက်ထဲတွေခါထဲတွေမှာတောင့်နေတင်းနေမရှိဘူးလားရှိတာခန္ဓာကိုယ်ကြီးရိုင်နေမသွားအောင်ထိန်းထားရတယ်အဲ့ဒီသဘောတွေရှိနေတယ်အဲ့တော့ထားလိုက်တဲ့အခါတောင့်သဘောတင်းသဘောထိန်းထားတဲ့သဘောတွေကိုယုတ်ယုတ်နဲ့ရှုပြီးတော့ထားထားပြီးမတက်ရက်ပြီးပြီဆိုလို့ရှိရင်ဒီတိုင်းရက်နေမှာလားသွားမှာလားအဲ့တော့အရင်ဆုံးဗာစိတ်ဖြစ်မယ်သွားခြင်းနဲ့စိတ်ဖြစ်မယ်သွားခြင်းနဲ့စိတ်ကလေးကိုသိအောင်ပဋိဌာန်ပြီးတော့နံလို့မှတ်အဲ့နံလို့မှတ်ပြီးတော့မှသွားမယ်ဆိုရင်ခြေလမ်းတိုင်းခြေလမ်းတိုင်းတလမ်းမှာအနည်းဆုံးတစ်ချက်ဖြစ်စေနှစ်ချက်ဖြစ်စေသုံးချက်ဖြစ်စေရုပ်ရုပ်နဲ့ရှုရမယ်တဲ့အဲ့လိုရှုတဲ့အခါမှာဦးဇင်းတို့ဒကာတော်မတွေခြေထောက်ပုံစံကြီးကိုရှုရမလားလှုပ်ရှားသဘောရှုရမလားအေးခြေထောက်ပုံစံလှုပ်ရှားတဲ့သဘောနောက်တခါအဲ့ဒီခြေထောက်လှမ်းလိုက်တဲ့အခါတိုင်းမှာခြေထောက်ထဲမှာပေါ့ရင်ပေါ့မယ်လေးရင်လေးမယ်ပေါ့ရင်လဲရုပ်လေးရင်လဲရုပ်ပဲခန္ဓာကိုယ်နဲ့ပတ်သက်နိုင်ဖြစ်ချင်တာဖြစ်ပါတရားလဲရုပ်တရားအဲ့တော့ပေါ့နဲ့ရုပ်လို့ရှုလေးနဲ့ရုပ်လို့ရှုအဲ့ခြေထောက်ပြန်ချလိုက်မယ်မြေကြီးနဲ့ထိတဲ့အခါထိရင်လဲရုပ်တို့ရှုကြည့်လိုက်တဲ့အခါကျမ်းတယ်ဆိုရင်လည်းရုပ်တို့ရှုနုတယ်ဆိုရင်လည
်း
အဲကြည့်လိုက်တဲ့အခါမှာပူတယ်လို့ပူသွားရင်လည်းပဲရုပ်တို့ရှုအေးရင်လည်းပဲအဲဒီပူသဘောအေးသဘောကျမ်းသဘောနုသဘောတောင်းသဘောတင်းသဘောလှုပ်ရှားတဲ့သဘောပေါ့တဲ့သဘောလေးတဲ့သဘောတွေကိုရုပ်ရုပ်နဲ့ရှုပြီးတော့ချိန်လန်းလန်းလန်းလန်းလန်းပြီးတော့မိမိနေရာရောက်အောင်သွားကဲကိုယ်နေရာရောက်ပြီဆိုတော့အရင်ဆုံးဗာစိတ်ဖြစ်မယ
်
ထိုင်ခြင်းနဲ့စိတ်ဖြစ်မယ်ထိုင်ခြင်းနဲ့စိတ်ကိုနံလို့မှာကဲထိုင်ချလိုက်တဲ့အခါမှာဟောဒီခြေထောက်ပုံစံကိုအာယုံမပြူပဲနဲ့ခြေထောက်ထဲမှာတောင့်နေတင်းနေလေးနေတယ်ဟောခန္ဓာကိုယ်ကြီးရိုင်ကြမသွားအောင်ထိန်းရတယ်အဲ့ဒီသဘောတရားလေးတွေရုပ်ရုပ်နဲ့ရှုပြီးတော့ထိုင်ချတင်မနဲ့ကြမ်းနဲ့ထိပြီးတိတဲ့သဘောလေးဘယ်လိုရှုမလဲရုပ်လို့ရှုရမှာထိတဲ့အခါမှာမာတယ်ဆိုရင်လည်းရုပ်ပဲပြော့တယ်ဆိုရင်လည
်း
ကဲအဲ့လိုထိုင်ပြီးတဲ့အခါကျတော့အိတ်ချင်ပါပြီတဲ့အိတ်ချင်တာကိုဘယ်လိုရှုမလဲနံလို့ရှုပဲအိတ်ချင်တာကိုနံလို့ရှုပြီးရင်တပြည့်ပြည့်နဲ့တောင်းလုံးလဲလိုက်တယ်တရရဲ့လှုပ်ရှားသွားတဲ့ရုပ်ရဲ့လှုပ်ရှားတတ်တဲ့သဘောကိုရုပ်လို့ရှုခေါင်းနဲ့ခေါင်းနဲ့ကြည့်တယ
်
ရုပ်လို့ရှုအခုဦးစင်းပြောတဲ့အထဲမှာစကားပြောဖို့ပါလားမပါဘူးเนาะအဲ့ဒါလေးနည်းနည်းသတိထားနော်အဲ့တော့ခေါင်းနဲ့ခေါင်းနဲ့ထိတဲ့အခါရုပ်လို့ရှုရှုပြီးတော့ကဲမိမိရဲ့နှာသီးပြားလေးမှာသတိကပ်ထားလိုက်တဲ့တိုးဝင်ရင်ရုပ်လို့ရှုတိုးထွက်ရင်ရုပ်လို့ရှုအဲ့ဒီလိုရှုရင်ရှုရင်နဲ့ကဲအိပ်ပျော်သွားတယ်အဲ့အိပ်မကောင်းလားကောင်းလားကောင်းနေတရားလေးနဲ့အိပ်ပျော်သွားတယ်နိုးရင်လည်းပဲကြည်ကြည်လင်းလင်းပါပဲတဲ့ ဒီအတိုင်းမူးရင်တောက်စားပြီးတော့အိတ်တော့နိုးလာတဲ့အခါကိုကြည်နေမှာလားကြည
်
ပါဘူးမကြည်သင်ဘူးခေါင်းတွေကိုနောက်ကြည့်နေတဲ့အတွက်ကြောင့်မလို့အမူးပြေဆိုပြီးတော့ဖြည့်စေးဆိုပြီးတခါပြန်တောက်ရသေးတယ်ပြောကြတာပဲအဲ့တော့တကယ်လို့အခုတရားအမှတ်ကလေးနဲ့ရှုမှတ်ပွားများနေမယ်ဆိုလို့ရှိရင်မူးစရာရောရှိတာ
ရှိပါဗျ
ာနောက်စရာရော
ရှိပါ
အဲ့နိုးလိုက်ရင်လည်းကြည်ကြည်လင်းလင်းပဲအဲ့လိုကြည်ကြည်လင်းလင်းလေးနိုးတဲ့အချိန်ကစပြီးတော့တရားမှတ်ကဲနိုးတယ်ဆိုတဲ့အချိန်နိုးခြင်းဥစဉ်တို့တကယ်တော့မှတည်းနိုးမှမသိဘူးလားအဲ့သိစိတ်ကလေးဘယ်လိုမှတ်မလဲနာလို့မှတ်ပြီးတော့အဲ့ရကထားခြင်းနဲ့နာလို့မှတ်ထားတဲ့အခါမှာခန္ဓာကိုယ်ရဲ့တောင့်နဲ့တင်းနဲ့လှုပ်ရှားတဲ့ယုံကံနဲ့အဲ့ဒါဘာလို့မှတ်မလဲရုပ်လို့မှတ်အဲ့ဒီကနေထပြီးတော့ဘာဖြစ်မလဲမျက်နှာသိခြင်းပဲနာလို့ရှုအဲ့ဒီကနေပြီးတော့မျက်နှာသိဖို့အတွက်အဝတ်အစားဖြစ်စေရေခွက်ဖြစ်စေသွားတိုက်စေဖြစ်စေကင်ရင်နဲ့နာလို့မှတ်ကင်တဲ့အခါရုပ်လို့မှတ်အဲ့အဲ့ဒီလိုမှတ်သွားမယ်ဆိုရင်ကြားထဲမှာအားချိန်ရှိသေးရဲ့လ
ား
မရှိဘူးကဲလိုက်ဆိုကြည့်လျောင်းတိုင်းရပ်သွားမယန္နာသင်္ชาယုတ်နံရှုရမိသင်္ชาယုတ်နံရှုရမိလျောင်းတန်းရတ်သွား မယန္နာသင်္ชาယုတ်နံရှုရမိသင်္ช
า
ယုတ်နံရှုရမိလျောင်းတန်းရတ်သွား မယန္နာသင်္ชาယုတ်နံရှုရမိကဲလျောင်းနေပဲရှုလျောင်းနေဆိုတော့တုံးတုံးလဲတာကိုပြောတာနော်တုံးတုံးလဲတယ်ရှုကဲထိုင်ရင်လည်းပဲရှုရက်ရင်လည်းပဲသွားရင်လည်းပဲအားချိန်နားချိန်မထားရဘူးတဲ့နိုးတဲ့အချိန်ကနေအဲ့ချိန်အတွင်းအဲ့ရကနိုးလိုက်တဲ့အချိန်ကနေစပြီးတော့ပြန်အဲ့တဲ့အချိန်အတော့အတွင်းမရှုရဘူးလားရှုရမှာဣရိယာပုတ်လေးပါပဲဣရိယာပုတ်နဲ့နေခြင်းနဲ့ဣရိယာပုတ်နဲ့နေတရားရှုလို့မရအောင်လည်းရတာဘုရားတို့မြတ်စွာဘုရားရှင်ကယထာယထာဝပနတကယောပဏိတိပဏိတောဟောတိတထာတထာနံပါဇာနာတိဟောတိခန္ဓာကိုယ်ကိုထားခြင်းလို့ထားနေခြင်းလို့တို့နေဣရိယာပုတ်လေးပါကြိုက်တဲ့ဣရိယာပုတ်နဲ့နေခြင်းနဲ့ဣရိယာပုတ်နဲ့နေဝိပဿနာတော့အမြဲရှုနေရမေတဲ့အဲ့တော့ဝိပဿနာအမြဲရှုဆိုတော့စောစောကအကျဉ်းဆုံးနည်းနဲ့ယုံနဲ့နှမျိုးရှုဖို့ပြောလိုက်ပါပြီတဲ့အဲ့ဒီယုံနဲ့နှမျိုးပဲဒီခန္ဓာမှာမရှိဘူးလားရှိတာယုံနဲ့နှမျိုးပဲရှိတဲ့အတွက်ကြောင့်မလို့ယုံနဲ့နှမျိုးကိုရှုအဲ့ယုံနဲ့နှမျိုးကိုရှုတယ်ဆိုလို့ရှိရင်ယုံနဲ့ရဲ့လက္ခဏာကိုမြင်နိုင်တယ်တဲ့ယုံနဲ့ရှုမှယုံနဲ့ရဲ့လက္ခဏာကိုမြင်မယ်ကိုယ်ကိုရှုရင်ယုံနဲ့လက္ခဏာမြင်ပါ့မလားအဲယုံနဲ့ရဲ့လက္ခဏာဆိုတာဘာလဲဆိုလို့ရှင်ဖြစ်တဲ့ပြက်တဲ့လက္ခဏာဘယ်လိုလက္ခဏာလဲကဲယောဂီတို့ဟောဒီခန္ဓာကိုယ်လုံးကြီးကိုယ်ကောင်ကြီးတန်တန်ပြည့်ညက်ကြီးကိုအာယုံပြုတ်ပြီးရှုဖြစ်ပြက်မြင်ပါ့မလ
ား
မမြင်ဘူးကိုယ်ကြီးဆိုတာကဒီနေလဲဒီကိုယ်ပဲမနဲ့ပြင်ကြရင်ရောဒီကိုယ်ပဲနောက်တစ်နေ့ပြောင်းရင်လဲဒီကိုယ်ပဲအဲ့တော့ဘာနဲ့တူလဲဆိုလို့ရှင်လေမြည်ရည်ပြင်ကြီးနဲ့တူတယ်တဲ့ရေကန်တဲ့ဘက်ကနေသွားရေပြင်းကြီးသွားကြည့်ညရေပြင်းကြီးမမြင်ဘူးလားမြင်လားမနေ့ပြင်းသွားကြည့်ရောမြင်တာပဲတဘက်ကသွားကြည့်လဲမြင်တာပဲအဲ့ဒီညရေပြင်းနဲ့ကိုကြီးနဲ့တူပါတယ်တဲ့ခန္ဓာဆိုတဲ့တရားကအဲ့ဒီညရေပြင်းပေါ်မှာမိုးလေးတပေါက်နှစ်ပေါက်ကျလာတဲ့အခါရေပွက်ကလေးတွေထပြီးမပွက်ဘူးလားပွက်လားအဲ့ဒီပွက်တဲ့ရေပွက်ကလေးတွေကကြာရှည်ခန္ဓာခဏလားအခုမို့ညည်ရင်ပြင်ကိုရေပောင်းမှန်ရေပွက်ကလေးထပွက်ပြီးချက်ချင်းပြန်ပြီးပျက်စီးသွားတာပဲတဲ့အဲ့ဒီရေပွက်ဒီခန္ဓာနဲ့တူတယ်ရေပွက်ကဘာနဲ့တူလဲအဲရေပွက်ဒီခန္ဓာနဲ့တူတဲ့အတွက်ရေပွက်နဲ့တူတဲ့ခန္ဓာကိုဝိပဿနာရှုရမယ်ရေပွက်နဲ့တူတဲ့ဘာကိုရှုရမလဲခန္ဓာကိုယ်ကိုရှုရမယ်ခန္ဓာကိုရှုဆိုတာကဖောက်ပြန်တဲ့ခန္ဓာမှတ်သားတဲ့ခန္ဓာခံစားတဲ့ခန္ဓာပြုပြင်တဲ့ခန္ဓာသိတဲ့ခန္ဓာအကျဉ်းချုပ်လိုက်တော့ယုံနာနှစ်ပါးကိုရှုအဲယုံနာနှစ်ပါးပြီးရေပွက်နဲ့တူတယ်ယုံနာနှစ်ပါးဘာနဲ့တူလဲယုတ်ကလည်းပဲဖြစ်ပြီးမပြတ်ဘူးလားနာနာလည်းပဲပြတ်တာပဲဖြစ်ပြီးရင်ပြည့်စည်တဲ့သဘောရှိတဲ့အတွေ့အဲ့ဒီယုံနာရဲ့ဖြစ်မှုပြတ်မှုကိုမြင်အောင်ရှုရမယ်ဒီတော့ခန္ဓာမှာရှိတဲ့တရားကဟောဒီခန္ဓာကြီးမှာခန္ဓာအနေနဲ့ပြောရင်၅ပါးရှိတယ်ယုံနာအနေနဲ့ပြောရင်၂ပါးရှိတယ်အဲ့ဒီယုံနာ၂ပါးကိုဝိပဿနာရှုနေရမယ်ထို့ယုံနာ၂ပါးကိုရှုရင်းနဲ့ဘာကိုမြင်ရမလဲဆိုရင်ဖြင်းမှုပြဲမှုမြင်ရမယ်ဘာကိုမြင်ရမှာလဲအရင်ဆုံးမြင်ရမှာကယုံနာယုံနာကိုမြင်ပြီးရင်ဖြင်းမှုပြဲမှုကိုမြင်ရမယ်ရုပ်ရဲ့အမှတ်အသားကလည်းဖြစ်ပြဲနာမ်ရဲ့အမှတ်အသားကလည်း
ဖြစ်ပါ
ဒီတော့ဖြစ်ပြဲလို့ဆိုရှုရမှာလားဖြစ်ပြဲမြင်အောင်ရှုရမှာလားဖြစ်ပြဲမြင်အောင်ရှုရမှာအဲ့ဒါဖြစ်ပြဲဆိုပါဇက်ကဘယ်လိုပဲဆိုဆိုစိတ်ကဘယ်လိုပဲဆိုဆိုဖြစ်ပြဲကိုမမြင်ဘူးဆိုလို့ရှိရင်ဒါဖြစ်ပြဲလို့ရှုရမရောက်ပါဘူးတဲ့ဒါကြောင့်မလို့နံပါတ်1အနေနဲ့ယုံနံကိုမြင်အောင်ရှုဘယ်လိုပဲပေါက်ပြန်တဲ့သဘောတရားကိုယုံလို့မြင်အောင်ရှုသိတဲ့မှတ်တတ်တဲ့သဘောတရားမှန်သမျှစားခြင်းတောက်ခြင်းသွားခြင်းနဲ့စိတ်နဲ့ပတ်သက်ပြီးဖြစ်လာတဲ့သဘောတရားမှန်သမျှကိုနံလို့မြင်အောင်ရှုအဲဒီလိုရှုရင်းရှုရင်းနဲ့ယုံနံရဲ့သဘောကိုမြင်လာတဲ့အချိန်မှာယုံကလည်းပဲဖြစ်ပြီးတော့ပြတ်သွားတဲ့သဘောနံကလည်းပဲဖြစ်ပြီးပြတ်သွားတဲ့သဘောကိုမြင်လာလိမ့်မယ်အဲဒီလိုယုံနံတို့ရဲ့ဖြစ်မှုပြတ်မှုကိုမြင်ပြီးဆိုလို့ရှိရင်ဝိပဿနာရှုတယ်လို့ခေါ်တယ်ဖြစ်မှုပြတ်မှုမြင်ဘာရှုတယ်ခေါ်လဲဒီတော့ဝိပဿနာဆိုတာဘာလို့လဲဆိုလို့ရှိဝိပဿနာဆိုတာဘာလဲဆိုလို့ရှိရင်ယုံနံတို့ရဲ့ဖြစ်မှုပြက်မှုမြင်အောင်ရှုတာကိုဘာလို့ခေါ်လဲဝိပဿနာဒါတစ်စင်းစီတက်ကြည့်ရတာနော်ယုံနံကိုရှုတာဝိပဿနာလို့စောစောကပြောခဲ့တယ်အခုတစ်စင်းတက်ကြည့်ယုံနံကနေပြီးတော့ယုံနံတို့ရဲ့ဖြစ်မှုပြက်မှုမြင်အောင်ရှုတာကိုဘာလို့ခေါ်လဲဝိပဿနာတဲ့အဲ့ဒီဝိပဿနာဆိုတာကတကယ်ကိုရှုပွားသိတဲ့တရားနာကြားခြင်းသိတဲ့တရားပါတဲ့ဦးဇင်းတို့မြတ်စွာဘုရားသာသနာတော်နောက်ပိုင်းပြီးဟိုကျွန်းမှာသာသနာကောင်းသားစဉ်အချိန်တုန်းကဇူလပိဏ္ဍပါတိကတိုက်တာလို့ခေါ်တဲ့ယဟန်တော်တစ်ပါးဒီနောက်လိုက်နောက်ပါယဟန်တော်ဒီနဲ့အတူတူကဒေသစာရီကြွကြွရင်းနဲ့လမ်းတစ်ဘေးမှာဗာတွေးလိုက်လဲဆိုတော့နွန်အိုင်ကြီးတစ်ခုထဲမှာလဲနေတဲ့မဟာဓာတ်တဆိုတဲ့နွားကြီးတစ်ကောင်ကိုမြင်လိုက်တယ်အဲ့ဒီနွားကြီးကလည်းပဲလေသူ့တခင်ကခိုင်းတဲ့အတွက်ကြောင့်မလို့နွန်ထဲမှာလဲနေတာတဲ့သောသောတို့ကတော့အာကောင်းမောင်းတန်အရွယ်ပေါ့တခင်ကဝန်လေးကိုအယုံခံတဘိုးမှာတက်ပြီးအယုံခံရင်းနဲ့အဲ့ဒီနွန်အိုင်ကြီးကိုရောက်လာပြီဆိုရင်တခင်ကအားပေးတယ်ကဲသားကြီးမဟာတတ္တမင်းယုံလိုက်ပါအောင်ကွာဒီနွန်အိုင်ကိုလွန်မြောက်အောင်ယုံနိုင်လို့ရှိရင်တော့မင်းကငါနောက်တခါမခိုင်းတော့ပါဘူးမင်းကငါအနာပေးတော့မယ်အကျိုးစားပြီးယုံလိုက်ပါအောင်ဆိုတော့နွားကြီးကအားကျိုးမှန်တဲ့နဲ့ယုံအယုံရင်းနဲ့နွန်အိုင်ကိုလွန်မြောက်သွားပြီကုန်းပေါ်ကိုရောက်သွားပြီဆိုရင်အဲမကြခင်မှာပဲဒီနွားကြီးကိုတခင်ကတခါထခိုင်းတာပဲအဲဒီနွန်အိုင်ကြီးရောက်လာပြီဆိုရင်နောက်တခါမင်းကိုမခိုင်းတော့ပါဘူးအနာပေးပါတော့မယ်ဆိုပြီးတော့အားပေးပြီးတော့အယုံခိုင်းနိုင်အယုံခိုင်းရင်းနဲ့နွားကြီးကယုံလို့လွန်မြောက်သွားပြီဆိုရင်တခင်ကဂတိမတည်ဘူးနောက်တခါလည်းယုံခိုင်းတာပဲအဲဒီလိုနဲ့ဒီနွန်အိုင်ထဲမှာဒီနွားကြီးဟာ6ကြိမ်တိုင်ဝန်လေးကိုအာကုန်မန်ကုန်တုံးပြီးတော့ယုံခဲ့ပြီးပါပြီတဲ့ခွန်နဲ့ကြိမ်မြောက်ရောက်တဲ့အခါကျတော့ဒီနွားကြီးအင်းအားတွေကုန်ကန်အသက်ရွယ်ကနဲ့ကြီးရင်ပြီးတော့ဟောဒီသူ့ပကုံးပေါ်ရောက်နေတဲ့ဝန်တွေကိုလဲတဘောကြီးကိုနွန်အိုင်ရဲ့အပေါ်ကုံးပေါ်ကိုရောက်တော့အောင်သူမယုံတင်နိုင်တော့ဘူးခန္ဓာကိုယ်ကလည်းအားတွေနဲ့အသက်ကလည်းကြီးပြီဆိုတော့မယုံနိုင်တော့တဲ့အခါကျတော့အဲ့ဒီနွန်ကြီးတဲ့မှာဝတ်ကျသွားတဲ့အချိန်ရက်ဆက်တဲ့သခင်ကမလုပ်လဲဆိုတော့ဒီနွားကြီးကိုအဲ့ဒီတဘိုးကနေဖြုတ်လိုက်ပြီးတော့နောက်ထပ်နွားတစ်ကောင်ရှာပြီးတော့ဟောဒီလက်ကိုနွန်အိုင်ထဲကနေယုံထုတ်သွားတယ်မဟာတတ်တနွားကြီးအသက်မသေးသေးပါဘူးဒါပေမဲ့လို့ဟောဒီနွန်အိုင်ထဲမှာသူပြစ်ထားခဲ့တယ်နွန်အိုင်ထဲမှာပြစ်ထားခဲ့တော့နွားကြီးမပင်မန်းလားပင်မန်းလားပင်မန်းနေတိုက်ပြီးတော့ပင်မန်းနေဆင်းရဲတဲ့မောပန်းနေပြီးရေလက်စားပြီးတောင်းလက်မတောင်းရအဲ့ဒီလိုနဲ့အာရင်တွေနွမ်းပြီးတော့မေ့မျောမတတ်ဖြစ်သွားတဲ့ဒီနွားကြီးကိုစီလုံးမဲ့ပုံပုံတယောက်ကယူဓာတ်တလက်ကိုယူလာခဲ့ပြီးတော့နွားကြီးအနားလဲရောက်ဟာဒီမှာနွားကြီးတကောင်ပေးနေပြီဒီနွားကြီးရဲ့ပရေကိုခွာပြီးတော့ငါတော့စီလုံးအောင်မှပဲဆိုပြီးတော့အရှင်လက်လက်အဲ့ဒီနွားကြီးရဲ့ပရေကွန်တွေကိုဓာတ်နဲ့ပြီးပြီးခွာပါတယ်တဲ့နွားကြီးကလည်းအင်အားကုန်ခန်းနေတော့မယုံနိုင်ရှာဘူးအရှင်လက်လက်ဓာတ်နဲ့အရေကွန်ခွာခန်းတော့မနာဘူးလားနာလားနာတယ်အဲ့ဒါကိုခံနေရရင်နဲ့ပရေလိုရင်တဲ့ပုဂ္ဂိုလ်ကတရေရသွားပြီဆိုတော့နောက်တစ်ယောက်ကရောက်လာပြန်တယ်အဲ့တရေအောက်မှာအကျော်တွေတွေ့တော့ဟာဒါစောင်းကျိုးလုပ်ရင်တော့အကောင်းဆုံးပဲဆိုပြီးတော့အရှင်လက်လက်အဲ့ဒီနွားကြီးရဲ့ခန္ဓာကိုယ်ကအကျော်တွေကိုတစ်ချောင်းစီတစ်ချောင်းစီဖြတ်ယူသွားပြန်နေတဲ့နွားကြီးကလည်းပဲမယုံနိုင်မကန်နိုင်တော့ဘူးတရှုရှုနဲ့နှာမောက်ရုံအပြင်သူမတက်နိုင်တော့ဘူးဘေကလည်းဘေကနေအရင်ကလည်းကုန်ကန်းနေအခုတယောက်ကအရေကုန်ခွာတယောက်ကအဲ့ဒီနွားကြီးရဲ့အကျော်တွေပြန်နောက်တစ်ယောက်ရောက်လာပြန်တဲ့ခွေးတုံးနဲ့ဟာဒီမှာနွားကြီးတကောင်ပဲကွာဆိုပြီးတော့အသားတွေကိုတုံးပြီးနှိပြီးတော့သူ့နွားသူ့ခွေးတွေကိုခြောက်ကျွေးပြန်နေတဲ့အရှင်မက်နဲ့အသားတွေကိုအလိခံရတော့ဒီနွားကြီးအင်မတန်ဆင်းရဲတဲ့ပင်ပန်းနဲ့နာကျင်တယ်ဒါပေမဲ့လို့ကဲတင်မဲ့သူမရှိပါဘူးတဲ့အဲ့ဒီလိုနဲ့နာကျင်တဲ့ ဒုက္ခကိုခံစားနေရင်းနဲ့မကြခင်မှာပဲရင်ကောင်းလေးကဟုတ်ဘိုးလောက်လေးကဂိုင်းပြီးတော့သေမတတ်ဖြစ်နေတဲ့အချိန်သောသောကယဟန်တော်အနားရောက်လာပြီးတော့ဗာတရားဟောပေးတယ်ဆိုတော့အခုတတိပဋ္ဌာနသုတ်ယောဂီတို့ရှုတဲ့တတိပဋ္ဌာန်တရားကိုဟောပေးတယ်တဲ့ဗာတရားဟောပေးတာလေအဲတတိပဋ္ဌာန်တရားကိုဟောပေးလိုက်တော့အဲ့ဒီနွားကြီးဟာတတိပဋ္ဌာန်တရားနိုင်ရင်လည်းသေလွန်တော့ဗာဖြစ်သွားတယ်ဆိုတော့နတ်ကြီးကိုရောက်သွားတယ်တရားနိုင်ရင်ပေးတော့ပဲရောက်သူဒီတရိစ္ဆာန်ဘုရားနဲ့နာကြရတာတရိစ္ဆာန်ဘုရားနဲ့နာကြပြီးတော့လူပြည်လူတွေတို့အသိဉာဏ်မဟုတ်ဘူးဒါတရားပဲတော့ဆိုတဲ့အသိဉာဏ်နဲ့ပဲသိသွားပြီးတော့ဉာဏ်ပညာဘဝကနေဆိုနတ်ဖြစ်လည်းဖြစ်ကောတတိယပြီးစောစောကရဟန်းတော်ကြီးပြန်လာအရှင်မယားတဲ့တပည့်တော်မဟာဓာတ်တ်နွားဘွားကနေလာတဲ့နတ်သားပါဗျာတရိစ္ဆာန်ဘုရားနဲ့နာကြတာတော့မှဒီတရားဟာဒီလောက်အကျိုးပေးတယ်ပေတာနဲ့နတ်ပြည်ရောက်တယ်လူဘဝအသိဉာဏ်ရှိရှိနဲ့နာကြရှုပွားအထုတ်မယ်ဆိုရင်ဘလောက်တောင်အကျိုးပေးကောင်းနိုင်မလဲဗျာတဲ့ဒါကြောင့်လူတွေဟာလေအသိဉာဏ်ရှိတဲ့အချိန်ဝိပဿနာတရားတွေဟောကြားနေတဲ့အချိန်မှာနာမင်းနာသိနေရှုပွားနဲ့ရှုပွားအထုတ်သိမ့်ပါလေတဲ့အဲဒီလိုလျှောက်ပြီးတော့အရှင်ဘုရားတပည့်တော်ကိုဆက်ပြီးတော့ဒီတတိပဒနာသုတ်တန်ကြီးဟောပေးပါအောင်ဘုရားဆိုအဟောခိုင်းတရားလည်းဆုံးရောအဲ့ဒီနတ်သားဟာသောတာပန်အရိယာဖြစ်သွားပါလေတဲ့ဘာဖြစ်သွားလဲအဲသောတာပန်ဖြစ်ပြီဆိုအပယ်ကြပါအောင်မလားအပယ်ဘေးကနေလွတ်မြောက်သွားပြီတဲ့ဤကဲ့သို့သာရှုသူမှာလင်းစွာနိဗ္ဗာန်ရောက်ပေမည်ဝိပဿနာကုသိုလ်ကိုမိမိတို့ဧကံမုတ်ချရှုပွားတဲ့ကုသိုလ်ကောင်းမှုအစွတ်စွတ်ကြောင့်ဒုက္ခခတ်တဲ့ခြုံငိယခန္ဓာသတ်ခြုံငိယနိဗ္ဗာန်ကိုသယင်မြန်မုတ်ချလင်းမြန်ထောက်ချောက်ရနိုင်ရောက်နိုင်မျက်မှောက်ပြုနိုင်ရပါလို့ဤလိုပတ္တနာစုပြုရင်းနဲ့တရားဏီကုန်ချုပ်ကြရအောင်ကေတိတောမေအယံဓမ္မောဗုဒ္ဓေနာဣစ္ဆာပါတိတောဒေနသဘေဒုက္ခယံဒုဇနာဣဒ္ဓသမင်ကိနောဗုဒ္ဓေနာရဟံတစုတယံဘုခိုင်းဒုနိုင်မမြင်ဂောဓမဘုရားရှင်သည်အဣစ္ဆာပါတိတောထံဂရိုင်းဘယပြပြတသတိခယုဆိုဟောကြားအပ်သောအယံဓမ္မောဝိပဿနာဆိုတာပါလဲဆိုတဲ့ဤအလုံးပေတရားဒေသနာတော်ကိုမေမယတရားပုဂ္ဂိုလ်ကိုသုတမုတ်အကျွန်ုပ်သည်ဒေပိတောတက္ကရကမတွေသိစေမှတ်စေကျင့်နိုင်ပါစေယနေ့ဖြင့်ကောင်းစွာမသွေးဟောကြားခဲ့ပါပြီ။ဒေနဘုံညေနတုကတ်တော်စီဘုဓမ္မဒါနာကုသိုလ်ထူးကြောင့်သာဝေလူယညာနာပြပြမြေမာမကျွင်းသဘေဥုံလုံးစုံကုန်သောဇန္နာတရားနာပြ